Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်းမှာသောရရှင်နေစိတ်လက်ကြည်သာရှိကြပါရဲ့လားခင်ဗျာ VOA American Dayan 2015ခုဩဂုတ်လ10ရက်တနင်္လာနေ့မနေ့ခင်းအစည်းအဝေးကို Washington DC မြို့တော်ကနေလိုင်းဒိုမီတာ3240 49ရိုးကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်းအစည်းအဝေးကိုတောင်းဝန်ယူထုတ်လွှင့်ပါပါခင်ဗျာ
မင်္ဂလာနေ့ခင်းပါခင်ဗျာကျွန်တော်ဆက်မိုးပြီပါအခုမနေ့ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နယ်နဲ့တူတင်ပြပေးဖို့ရှိပါတယ်။ထူးခြားတဲ့သတင်းတွေကတော့ဆီးရီးယားနဲ့အီရတ်နိုင်ငံတွင်းမှာရှိတဲ့ Islamic စစ်သွေးကြွတွေကိုတိုက်ခိုက်ဖို့အတွက် American က F-16 တပ်လေယာဉ်တွေကိုတူရကီနိုင်ငံတွင်းမှာချထားလိုက်တယ်ဆိုပြီးတော့ American စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။အီရတ်နိုင်ငံမှာတော့ဒုတိယသမ္မတနဲ့လက်ထောက်ဝန်ကြီးချုပ်ယာဒူးတွေကိုရှော့ပစ်ဖို့အတွက်အီရတ်ဝန်ကြီးချုပ်ကအဆိုပြုလိုက်ပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။နိုဝင်ဘာရွေးကောက်ပွဲအမီရေပေးသင့်ဒေတာမှာတကယ်တမ်းမဲပေးနိုင်ဖို့ဆိုရင်အစိုးရကပုံပြီးပြင်ဆင်ထားဖို့လိုတယ်လို့ကုညီကစေးသမားတွေကပြောပါတယ
်။အဓိကတက်စီကလည်းရနေတယ်လို့ပြောသူတို့ရဲ့ဒီပိုင်ဆိုင်မဲ့ဒီအကြီးတွေပေါ့နော်။ဒီနေ့တည်းကိုအေးဒီတက်စီသွားတာမရှိ
ဘူး။ဒရင်းနေပြီးပြီးချင်းမှနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်မြန်မာအရေးဆွေးနွေးကမ်းမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်ကမ္ဘာတစ်လွှားထူးခြားစံပြသတင်းအစီအစဉ်တွေကိုလည်းတင်ဆက်သွားဦးမှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဥဆက်မိုးဝင်နဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပါမယ်ခင်ဗျာ
စီးရီးယားနဲ့အီရတ်နိုင်ငံတွေအတွင်းမှာရှိနေတဲ့ IS Islamic စစ်သွေးကြွတွေအပေါ်ညံပေါင်းတပ်ဖွဲ့တွေကလေကြောင်းတက်ခတ်မှုတွေပြုလုပ်နေတာနဲ့အတူတူတူကြီးလေကြောင်းပိုင်တဲ့အတွင်း American F-16 တပ်လေယာဉ်တွေချထားလိုက်တယ်ဆိုပြီးတော့ American စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်IS စံကြီးတက်ခိုက်ရေးအတွက် Incirlik leader အခြေစိုက်စခန်းမှာဖွင့်ထားပြီးတဲ့အကြောင်းတူရကီအစိုးရကပြီးခဲ့တဲ့လအတွင်းမှာကြေညာခဲ့ပါတယ်။တချိန်တည်းမှာပဲတူရကီလေတပ်ကလည်း IS Islamic စစ်သွေးကြွတွေကိုစစ်သွေးကြွတွေနဲ့ခတ်ခွဲထွက်ရေးအုပ်စုတွေကို PKK တွေကိုလေကြောင်းကနေတက်ခတ်မှုတွေပြုလုပ်နေတာပါ။အီတလီနိုင်ငံ Aviano လေတပ်အခြေစိုက်စခန်းကနေ American F-16တိုက်လေရင်6စီးနဲ့အမှုဒဏ်300ကိုတူရကီအခြေစိုက်စခန်းကိုဖြန့်ချခဲ့တာဖြစ်တယ်ဆိုပြီးတော့စစ်စခန်းရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။ ISD ပေါ်လေကြောင်းကနေတိုက်ခတ်မှုတွေညာလုံးပေါက်ဆက်လက်ပြုလုပ်ခဲ့ပြီးတော့ American လေတပ်ကအီရတ်နိုင်ငံအတွင်းတိုက်ခတ်မှု16ကြိမ်နဲ့ Syria နိုင်ငံအတွင်းမှာတိုက်ခတ်မှု9ကြိမ်ပြုလုပ်ခဲ့တယ်လို့ဆိုပါတယ်။ American တပ်တွေဟာပထမဦးဆုံးအနေနဲ့တူရကီနိုင်ငံအတွင်းကနေတဆင့် Syria နိုင်ငံအတွင်းကို drone တွေနဲ့တိုက်ခိုက်မှုကိုဘူဟူနေမှာပြုတ်ခဲ့တယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်။အဲ့ဒီနေ့မှာပဲအမေရိကန် drone ယာဉ်နဲ့စစ်လေယာဉ်တွေဟာတူရကီနိုင်ငံတောင်ပိုင်းကိုစတင်ပြီးတော့ဆက်ရောက်လာခဲ့တယ်လို့လည်းပြောပါတယ်။တူရကီနယ်စပ်နားကစီးရီးယားထဲမှာရှိနေတဲ့ IS Islamic စစ်သွေးကြွတွေကိုစစ်ဆင်ရေးတခုကိုတူရကီနဲ့အမေရိကန်ပူးတက်ပြီးတော့ပြုတ်ခဲ့ကြဖို့စီစဉ်နေကြပါတယ
်။အီရတ်နိုင်ငံမှာအာဂရီလိုက်စားမှုရောချဖို့နဲ့အစိုးရအုပ်ချုပ်ရေးပိုင်းပုံမထီရောက်စေဖို့ပြုပြင်ပြောင်းလဲရေးတွေဆောင်ရွက်နေတဲ့အထက်ကတခုအနေနဲ့ဒုသမရနဲ့လက်ထောက်ဝန်ကြီးချုပ်ယာဒူးတွေကိုဖျက်ပစ်ဖို့အီရတ်ဝန်ကြီးချုပ်အယ်အဘဒီကအဆိုပြုခဲ့ပါတယ်။လျှက်စစ်မီးတွေပုံမှန်မရရှိတာအပါအဝင်အစိုးရရဲ့မှားယွင်းတဲ့စီမံခန့်ခွဲမှုနဲ့ဝန်ဆောင်မှုလုပ်ငန်းတွေကိမဲ့မှုအပေါ်ဆန့်ကျင်ဆန္ဒပြပွဲတွေဖြစ်ပြီးသတင်းပတ်တွေအကြမှာတနင်္ဂနွေနေ့ကမစ္စတာအဘဒီကအခုလိုသူ့ရဲ့အဆိုပြုချက်ကိုထုတ်ပြန်ကြေညာလိုက်တာပါမစ္စတာအဘဒီနီယာကိုဆက်ခံမဲ့နိုရီအယ်မလကီအပါအဝင်အီရတ်နိုင်ငံရဲ့ဒုသမရ3ယောက်ထားတဲ့အီရတ်နိုင်ငံရဲ့ဒုသမရ3ယောက်ထားနေတာကိုလည်းဖျက်ပစ်လိုက်ဖို့ဝန်ကြီးချုပ်ကအဆိုပြုပါတယ်ဒါအပြင်ဒီအစည်းအဝေးမှာပါတီနဲ့ဂိုင်းအဖွဲ့ကွဲဒီပါတီနဲ့ဂိုင်းအဖွဲ့ကွဲတွေကနေတာဝန်ရှိသူတွေကိုတာအချိုးနဲ့ရွေးချယ်တာအရာရှိတွေအတွက်ပေးထားတဲ့ကိုရီးသက်တော်ဆောင်အရေးအတွက်ကိုလည်းရောချဖို့အချက်ပါဝင်ပါတယ်။ဒီအဆိုပြုချက်အတွက်အီရတ်ပါလီမန်ရဲ့အတည်ပြုချက်ကိုယူအောင်မှာပါ။အီရတ်အစိုးရဝန်ကြီးအဖွဲ့ကတော့မစ္စတာအဘဒီရဲ့အစီအစဉ်ကိုတနင်္ဂနွေနေ့ကထောက်ခံခဲ့ပါတယ်။အယ်မလ်ကီနဲ့အခြားဒုသမရဖြစ်တဲ့အိုစမာအယ်နူဂျက်ဖီတို့နှစ်ဦးကလည်းသူတို့အနေနဲ့ဝန်ကြီးချုပ်ရဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်ကိုထောက်ခံကြောင်းကြေညာခဲ့ပါတယ်ရှင်။
အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ထိန်းချုပ်ရေးအတွက်ပြုလုပ်ထားတဲ့သဘောတူညီချက်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအတွင်းနိုင်ငံရေးအရာဆောရကတက်နေမှုတွေနဲ့အီရန်နိုင်ငံအတွင်းမှာလည်းထိကပားရီပါပြောဆိုနေမှုတွေအပေါ်သမ္မတဘရက်အိုဘားမားကအရေးမကြီးတဲ့ပုံနဲ့တုံ့ပြန်လိုက်ပါတယ်။အမေရိကန်သမ္မတက သူ့ရဲ့နှထင်းကိုတနက်နဲ့ပြန်ချင်းထားတဲ့ပုံမျိုးပေါ်တဲ့ပုံတစ်ခုကိုအီရန်ဘာသာရေးခေါင်းဆောင်ကြီးအယာတိုလာခါမီနီက Twitter ကွန်ရက်ပေါ်မှာတင်ခဲ့တာကိုသမ္မတဥပမာကအရေးမကြီးတဲ့ပုံမျိုး CNN ရုပ်သံနဲ့မေးမြန်းတဲ့အခါမှာပေါ်ပြခဲ့တာဖြစ်ပါတယ်။အီရန်နျူကလ িয়ার ပြဿနာကိုတန်တမာရေးရဖြေရှင်းလို့မရဘူးဆိုရင်စီရေးနီးရဖြေရှင်းရင်အီရန်ရဲ့စစ်ဖက်ဆိုင်ရာအခြေခံအဆောက်အဦတွေတော်တော်များများကိုဖျက်ဆီးနိုင်တယ်လို့သူကပြောခဲ့တာကိုအီရန်ခေါင်းဆောင်ကြီးကတုံ့ပြန်ပြီးတော့ Twitter နဲ့လုံဆောင်ခဲ့တာဖြစ်တယ်လို့ထင်ပါတယ်ဆိုပြီးသမ္မတဥပမာကပြောခဲ့ပါတယ်ဒါကိုအငင်းပွားစရာလို့လူတွေမထင်ဘူးဆိုပြီးတော့လေသမ္မတကဆိုခဲ့ပါတယ်အီရန်အစိုးရနဲ့ရခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကနေစီးရီးယားမှာနှစ်ရှည်ဖြစ်နေတဲ့ပြည်တွင်းစစ်အဆုံးသတ်ရေးနှစ်ဖက်ပူးပေါင်းအဖြေရှာနိုင်တဲ့အထိတဖြည်းဖြည်းဥတီသွားနိုင်တယ်လို့လေသူ့ရဲ့ထင်မြင်တဲ့အချက်ကို CNN ရုပ်သံနဲ့မေးမြန်းကမှသမ္မတဥပမာကပြောကြားခဲ့ပါတယ်
မစ္စရီပြည်နယ်ဖာကူဆက်မှာလူပြူရဲရာရှိတအုပ်ပစ်ခတ်ခဲ့မှုကြောင့်အသက်18နှစ်အရွယ်အာဖရိကန်အမေရိကန်နွယ်ပွားမိုက်ကယ်ဘရောင်းတည်ဆုံသွားတဲ့နှစ်ပတ်လည်အထိမ်းအမှတ်ဖြစ်တနင်္ဂနွေနေ့ကလူတွေစုဝေးချီတက်ပြီးခဏတာငြိမ်သက်ခဲ့ပါတယ်။2014ခုနှစ်ဩဂုတ်လ9ရက်နေ့ကလက်နက်မပါတဲ့ဆယ်ကျော်သက်အရွယ်အာဖရိကန်အမေရိကန်နွယ်ပွားလူငယ်ကိုဖာကူဆန်လူပြူရဲရာရှိဒရင်ဝီလ်ဆန်ကတနက်နေ့ပြစ်ခတ်ခဲ့တဲ့နေရာကနေဒီချီတက်ပွဲကိုစတင်ခဲ့တာပါမိုက်ကယ်ဘရောင်းတည်ဆုံပြီးတဲ့နောက်စိန့်လူးဝစ်မြို့ကနေတနိုင်ငံလုံးထိပြန့်နှံ့သွားတဲ့ဆန္ဒပြပွဲတွေကရဲတွေအနေနဲ့လူနည်းစုတွေအပေါ်ပုံမကောင်းမွန်တဲ့ဆက်ဆံရေးအတွက်တောင်းဆိုမှုတွေကြဲကြဲပြန့်ပြန့်ထွက်ပေါ်ခဲ့ပါတယ်ဘရောင်းရဲ့ဖခင်ဖြစ်သူကဆန္ဒပြသူတွေကို၄မိနစ်ခွဲညှိတက်ပေးဖို့တောင်းဆိုခဲ့ပါတယ်ဒါဟာသူသားဖြစ်သူအနေနဲ့အပြစ်ခံရပြီးတဲ့နောက်တည်နေတဲ့ခနာကူဟာလမ်းမပေါ်မှာ၄နာရီခွဲပဝင်းကျင်လောက်ရှိနေခဲ့တဲ့အချိန်နဲ့နှိုင်းရှင်ပြီးအောင်းမွေးဖို့ဖြစ်တယ်လို့သူကပြောပါတယ်။သူသားတည်ဆုံမှုကြောင့်မိသားစုအနေနဲ့ဝမ်းနည်းကြေကွဲနေရဆဲဖြစ်ပေမဲ့သူသားအသက်ခံရမှုကြောင့်ရဲတွေရဲ့ပြစ်ခတ်မှုအပေါ်လူတွေပိုးပြီးသိရှိလာစေတယ်ဆိုတာကိုသူ့အနေနဲ့ယုံကြည်ကြောင်းဘရောင်းကပြောပါတယ်။မိုက်ကယ်ဘရောင်းတည်ဆုံမှုနဲ့ပတ်သက်ပြီးဝီလ်ဆန်ကိုအပြစ်မရှိကြောင်းပြီးခဲ့တဲ့နိုဝင်ဘာလကတီနေဂျူရီအဖွဲ့ကဆုံးဖြတ်ချက်ချခဲ့ပေမဲ့အမေရိကန်တရားရေးဌာနရဲ့စုံစမ်းစစ်ဆေးမှုအရဖာကူဆန်မြို့မှာအများစုဖြစ်တဲ့လူပြူရဲရာရှိတွေဟာအာဖရိကန်အမေရိကန်နွယ်ပွားတွေအပေါ်မတရားပြစ်မှတ်ထားပြီးဆက်ဆံပြုမူတာတွေတွေ့ရှိခဲ့ပါတယ်ရှင်။
ဗီယိုအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943.3ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ကတနင်္လာနေ့နာနဲ့ခင်းနိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်ဒုတိယကမ္ဘာစစ်မပြီးဆုံးခင်ရပိုင်းလိုဂျပန်နိုင်ငံနာဂါဆာကီမြို့ပေါ်ကိုအမေရိကန်ပြည်ထောင်စုကနျူကလ িয়ার ဘုံးကျဲချခဲ့တဲ့နှစ်80ပြည့်အထိမ်းအမှတ်တနင်္ဂနွေနေ့ပြုလုပ်ခဲ့တဲ့အခါတမျက်မှာကမ္ဘာအနှံ့နျူကလ িয়ার လက်နက်တားဆီးဖို့အတွက်ပိုယဟန်မင်းကြီးဖရန်စစ်ကတောင်းဆိုလိုက်ပါတယ်1945ခုနှစ်ဩဂုတ်လအတွင်းဟီရိုရှိမားနဲ့နာဂါဆာကီမှာကျဲချခဲ့တဲ့နျူကလ িয়ার ဘုံးရဲ့ဒဏ်ကြောင့်ကျန်ရစ်ခဲ့တဲ့အမှတ်တရဖြစ်ရတဲ့ကနျူကလ িয়ার လက်နက်ဖျက်သိမ်းပစ်ဖို့အတွက်တောင်းဆိုနေပါတယ်ဆိုပြီးတော့ပိုယဟန်မင်းကြီးကပြောလိုက်ပါတယ်ဒီလိုဝမ်းနည်းပွေရာဖြစ်ရကကာလအတန်ကြာခဲ့ပြီဖြစ်ပေမဲ့ကြောက်မဲ့ပွဲဆက်ဆုပ်ယုံစားစရာကောင်းတဲ့ဖြစ်ရတွေကဆက်လက်ပြီးတော့ရှိနေဆဲပဲလို့ပိုယဟန်မင်းကြီးကအီတလီနိုင်ငံရိုးမြို့မှာပြောကြားလိုက်ပါတယ်
တရုတ်နိုင်ငံကုန်းတွင်းပိုင်းကိုဆက်လက်ရွေလျားသွားပြီဖြစ်တဲ့တိုင်ဖွန်းဆောက်ဒလာဟာတနင်္ဂနွေနေ့ကတရုတ်ရှိတောင်ပိုင်းကိုဝင်ရောက်ခဲ့စဉ်မှာရေကြီးညေပြိုမှုတွေဖြစ်စေခဲ့ပြီး14ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။အပူပိုင်းမုန်တိုင်းအဆင့်ကိုရော့ချသွားတဲ့ဆောက်ဒလာမုန်တိုင်းတံကိုဖူးချန်နဲ့ရှင်းချန်ပြည်နယ်တွေမှာအဆိုးဆုံးခံခဲ့ရပါတယ်။ညေပြိုကျမှုကြောင့်10ယောက်သေဆုံးခဲ့တာပါ။ဒါအားလိုင်းတွေပြတ်တောက်ကုန်တဲ့အတွက်လူပေါင်းတသန်းလောက်လျှက်စင်မိမရပဲဖြစ်နေပါတယ်။လူပေါင်း25,000ကိုလည်းသူတို့နေအိမ်တွေကနေဘေးလွတ်ရာကိုရွှေ့ပြောင်းပေးထားရတယ်လို့တရုတ်အာဏာပိုင်တွေကပြောပါရယ်။စနေနေ့ကတော့မုန်တိုင်းဟာထိုင်ဝမ်ကျွန်းကိုတနာယီအမြင့်ဆုံး၄တိုင်နှုန်း160ကီလိုမီတာနဲ့ဝင်တိုက်ခဲ့ပါရယ်။အင်အားပြည့်မုန်တိုင်းတန်ကြောင့်လမ်းတွေပေါ်မှာလွင့်စင်လာတဲ့အပြက်အစီးအပိုင်းစာတွေပြန့်ကျဲသွားသလိုသစ်ပင်တွေလည်းအမြင့်ကနေကျွတ်ထွက်ခဲ့ပါရယ်။လူပေါင်း3,000လဲလျှက်စင်ပြီးပြတ်တောက်မှုကိုရင်ဆိုင်ခဲ့ရပါရယ်။ တိုင်ဖွန်းမုန်တိုင်းကြောင့်အနည်းဆုံးလူ6ဦးသေဆုံးခဲ့တယ်လို့ထိုင်ဝမ်အာဏာပိုင်တွေကပြောပါတယ်။တနင်္ဂနွေနေ့မှာတော့စစ်သားတွေကယ်ဆယ်ရေးဝန်ထမ်းတွေဟာရှာဖွေကယ်ဆယ်ရေးအတွက်လေ့ကျင့်ပေးထားတဲ့ခွေးတွေနဲ့အတူမုန်တိုင်းပြီးဆုံးပြီးတဲ့နောက်ကျန်ခဲ့တဲ့အပျက်စီးရွှွနုံနေတဲ့မှာပြန်လည်ထူထောင်ရေးနဲ့ကယ်ဆယ်ရှာဖွေလုပ်ငန်းတွေစတင်ဆောင်ရွက်နေပါတယ်ရှင်။
မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ရေကြီးမှုအတွင်းရေဘေးဒုက္ခကြုံနေရသူတသန်းနီးပါးရှိနေပြီလို့အစိုးရကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။မြေနေမိုင်းဖြစ်တဲ့အေယာဝတီမြေပေါ်ကျွန်းပေါ်ရပ်မှာရှိတဲ့ရွာသူရွာသားတွေအတွက်ယာယီအမိုးအကာတွေဆောက်လုပ်ပေးထားပြီးတော့တေဆုံးသူတွေကလည်းတရာလောက်ရှိလာပြီလို့ AP သတင်းတစ်ခုမှဖော်ပြထားပါတယ်။တချို့နေရာတွေမှာရေမြုပ်တဲ့နေရာတွေမှာအိမ်ခေါင်မိုးလောက်သာမြင်တွေ့နေရတယ်လို့ဆိုပါတယ်။အစိုးရကနိုင်ငံတကာအကူအညီတောင်းထားပြီးတော့နောက်မှာအကူအညီတွေပေးပို့နေစေဖြစ်ပြီးတော့လောလောဆယ်မှာတော့တတိပုဂ္ဂလအကူအညီတွေပေးသူတွေကခောက်ဆွဲကြောက်ဆန်တဲ့ရေတံဘူးတွေလိုက်လာဝေငှနေကြတယ်လို့သိရပါတယ်ခင်ဗျာ Direct from Washington The
Voice of America The Away တင်းနာနေမနဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြခဲ့ကြတာပါကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီစီစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာဓာတ်ရိုက်နားဆင်နိုင်ပါတယ်အခုတော့ဆက်သွယ်စုံစမ်းချက်တွေကိုတင်ပြပါမယ်ရေဘေးသင့်ဒေသတွေမှာနိုဝင်ဘာလရွေးကောက်ပွဲအမိမဲပေးနိုင်အောင်ဆောင်ရွက်ပေးမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ဒါပေမဲ့ရေဘေးသင့်ပြည်သူတွေအနေနဲ့တကယ်ပဲရွေးကောက်ပွဲမှာမပြတ်မကွက်မဲပေးနိုင်ဖို့ဆိုရင်ရွေးကောက်ပွဲကော်မရှင်ဘက်ကအောက်ခြေအဆင့်ထိကြေကြေပြန့်ပြန့်ထိထိရောက်ပညာပေးလှုပ်ဆောင်ဖို့လိုနေသေးတယ်လို့ရေဘေးကယ်ဆယ်ရေးလှုပ်ဆောင်သူတွေကပြောပါတယ်မန်အင်ဂျင်နိုင်ကအပြည့်စုံကိုတင်ပြမှာပ
ါမြန်မာနိုင်ငံတဝန်းမုတ်တုံမိုးတဲထံပြီးရေဘေးသင့်အန်ဒီရဲနဲ့ရင်ဆိုင်ခဲ့ရပေမဲ့မဲပေးပိုင်ခွင့်မဆုံးရှုံးစေရေးစီစဉ်ဆောင်ရွက်နေတယ်လို့ဩဂုတ်လ၄ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်မှာဖော်ပြထားတာပါဒါ့အပြင်ဩဂုတ်လကုန်ပိုင်းလောက်မှာအတိပြုမဲစင်းတွေကိုထုတ်ပြန်ကြေညာသွားမှာဖြစ်တဲ့အတွက်မဲဆန္ဒရှင်တွေအနေနဲ့သတ်မှတ်ထားတဲ့14ရက်အတွင်းမဲစင်းမှာအမည်ထည့်ပေးဖို့တောင်းဆိုတာမဲစင်းနဲ့ဆက်လင်းနဲ့ကန့်ကွက်လွှာတင်သွင်းတာပုံစံမဲစင်းနဲ့ဆက်လင်းနဲ့ပြင်ဆင်လွှာတင်သွင်းတာစတာတွေကိုလှုပ်ဆောင်ခွင့်ရှိနေကြောင်းရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်မှာပြောထားပါတယ်ဒါပေမဲ့လက်ရှိရေဘေးဒုက္ခရောက်နေတဲ့ပြည်သူတွေအတွက်ရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်ပြန်ရုံနဲ့မလုံလောက်ပဲရေဘေးသင့်ဒေသတွေအထိကြဲကြဲပြန့်ပြန့်သွားရောက်ပညာပေးစီရင်ကောက်ယူဖို့လိုနေတယ်လို့စကိုင်းတိုင်းနဲ့အေယာဝတီတိုင်းရေဘေးသင့်ဒေသတွေကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ဓာတ်ပုံသတင်းတောက်ကိုစိုးစီယာထွန်းကပြောပါတယ်
။လူအများကြီးအောင်ဆိုတော့တို့အဲအောက်ခြေဒီအစီအမျိုးမှာတို့အလိုမျိုးစီယုံပညာပေးနေတာပေါ့နော်။ဒီကိစ္စတော့အလိုမျိုးတုံးတောင်းတာတော့မတိမတိနာတာပဲတို့လေးလိုက်ကြပါဘော။အဲ့ဒါကျွန်တော်တို့ကတော့ဒီဥစ္စာကြီးတော့အလောက်ကြီးတော့ပြတ်ကြမယ်လို့မရှိဘူ
း။ရေဘေးဒုက္ခမရောက်ခင်ရွေးကောက်ပွဲကော်မရှင်ကအရင်ထုတ်ပြန်ခဲ့တဲ့မဲဆန္ဒရှင်စီရင်တွေမှာမှားယွင်းမှုအများပြားရှိခဲ့တာကြောင့်အတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကထောက်ပြဝေဖန်ထားပါတယ်။ဒါကြောင့်ဩဂုတ်လကုန်ပိုင်းမှာထုတ်ပြန်မဲ့မဲစင်းတွေမှန်မမှန်ဆိုတာကိုလည်းစောင့်ကြည့်ဖို့လိုတယ်လို့ကိုစိုးစရာထွန်းကပြောပါတယ်။အစိုးရကလက်ရှိတရားဝင်ထုတ်ပြန်ချက်စီရင်တွေအရတိုင်းနယ်ပြည်နယ်အနှံ့ရေကြီးမှုကြောင့်ရေဘေးဒုက္ခသည်ဥယျာဉ်6သိန်းကျော်ရှိပြီးတည်ဆုံးသူဥယျာဉ်100နီးပါးလောက်ရှိသွားပြီဖြစ်ပါတယ်။ဒါကြောင့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲကိုထိခိုက်မှုရှိနိုင်မရှိနိုင်အခြေအနေနဲ့ပတ်သက်လို့ကိုစိုးစရာထွန်းကသူ့အမြင်ကိုအခုလိုပြောပါတယ
်။နိုဝင်ဘာလဆိုအခုဆိုတော့လည်းလိုသေးရပေါ့နော်။အဲ့ဒါကျတော့အဲ့ဒီအခြေအနေမှာတော့အစဉ်မင်းဖြစ်မယ်လို့တော့ထင်တာပဲ။ဘာဖြစ်လို့လဲဆိုတော့ဟိုအခုကြီးကြီးရဲ့ဆိုတော့ကလေးတို့လိုနေရာမျိုးအောင်လို့ရှိရင်ဟိုတော်များရေလွှမ်းသွားတာပဲရှိရဲ့။ဒီအခါကျတော့အဲ့ဒီလူတွေအိုးအိမ်တွေအလောက်ကြီးကြီးကြီးထိခိုက်စက်စီးရောရောမရှိဘူးနော်အဓိကတက်စီကလည်းရနေသေးတို့ပြီးတော့တို့ရဲ့ဒီပိုင်ဆိုင်နဲ့ဒီစီးရေပေါ့နော်ဒီနေ့တိုင်းအိုးအိမ်တွေထိသွားတာမရှိဘဲကြောင့်မလို့အဲ့ရေကောက်ပွဲတော်လည်းထိခိုက်ပြီးတော့မထင်ဘူးပေါ့
တီထောင်စုရေကောက်ပွဲကော်မရှင်ရဲ့ကြေညာချက်မှာတော့မဲဆန္ဒရှင်တွေအနေနဲ့ဆန္ဒမဲပေးပိုင်ခွင့်မဆုံးရှုံးစေဖို့နဲ့မဲယုံကိုလာပြီးမဲပေးရမှာလွယ်ကူဖို့မဲဆန္ဒရှင်တပ်တေကန်လက်မှတ်တွေကိုရွေးကောက်ပွဲနေ့ရက်မတိုင်ခင်တပတ်အလိုမှာထုတ်ပေးဖို့စီစဉ်ဆောင်ရွက်ထားတယ်လို့ဖော်ပြထားပါတယ်။နိုင်ငံသားစီစီရေးကပ်ပြားနဲ့အိမ်တော်စုစီးရင်တွေပျက်စီးပျောက်ဆုံးသွားတယ်ဆိုရင်လဲသက်ဆိုင်ရာရက်ွက်ဒါမှမဟုတ်ကြေးရွာအုပ်စုကော်မရှင်အဖွဲ့ခွဲတွေစီကနေမဲဆန္ဒရှင်တပ်တွေကလက်မှတ်တွေထုတ်ယူမဲပေးနိုင်တယ်လို့ကြေညာချက်မှာရေးသားထားပါတယ်ရှင်။
မင်းအင်ဂျင်နီယာရဲ့တင်ပြချက်ပဲဖြစ်ပါတယ်။အခုတော့မြန်မာရေးဆွေးနွေးခန်းကိုနားဆင်ရပါမယ်။ အာဏာပိုင်အဖွဲ့အစည်းတွေအနေနဲ့သဘာဝဘေးအန္တရာယ်ကြုံနေရတဲ့ပြည်သူတွေကိုကူညီကယ်ဆယ်ရမှာထိရောက်မှုရှိအောင်အရက်ဘက်အဖွဲ့အစည်းတွေနဲ့ညှိနှိုင်းဆောင်ရွက်ဖို့လိုတယ်လို့မြန်မာနိုင်ငံတဟွန်းအရက်ဘက်လူအဖွဲ့အစည်းပေါင်း258ဖွဲ့နဲ့စုဖွဲ့ထားတဲ့ CSO Forum ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပြဋ္ဌာန်းထားပေမဲ့အစိုးရကကြိုတင်ပြင်ဆင်မှုအားနည်းခဲ့သလိုလူမှုကိုအတိပေးနှိုးဆော်တာကြဲကြဲပြန့်ပြန့်မရှိခဲ့ကြောင်း CSO Forum အဖွဲ့ရဲ့ညှိနှိုင်းရေးတာဝန်ခံမတ်သိန်ကီဦးကထောက်ပြပါတယ်။ VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းကမတ်သိန်ကီဦးကိုတီးသန့်တွေ့ဆုံမေးမြန်းထားတာကိုဒီတစ်ပတ်ရဲ့မြန်မာအရေးဆွေးနွေးကမ်းမှာနားဆင်နိုင်ပါပြီ။
မင်္ဂလာပါရှင
်မင်္ဂလာပါရှင
်တို့ VOA American တန်ကိုအခုလိုလာပြီးတော့ကိုယ်တိုင်တွေ့ဆုံမေးမြန်းခဲ့ပြည့်တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင
်အခုဒီမြန်မာနိုင်ငံမှာဒီသဘာဝဘေးအန္တရာယ်ကြီးတစ်ခုပေါ့နော်ဒီရေကြီးတဲ့ဒဏ်ကိုခံနေကြရပါတယ်မြန်မာနိုင်ငံတစ်ဝှမ်းလုံးမှာရှိတဲ့တိုင်းနယ်ပြည်နယ်14ခုအနက်မှာဒီ17ခုလောက်မှာကိုရေဘေးဒဏ်ခံနေကြရတာပါအဲ့တော့ဒီရေဘေးဒဏ်အန္တရာယ်တုံ့ပြန်ရေးနဲ့ပတ်သက်ပြီးတော့မသိန်းညီဦးတို့ဒီ CSO Forum အနေနဲ့ဗားရီများဆောင်ရွက်ထားတာရှိပါလိမ့်ရှင
်ဟုတ်ကဲ့ရှင်ကျမတို့ဒီရေဘေးဒဏ်ခံရတော့ဟိုကျမတို့တစ်ချိန်လုံးစောင့်ပါတယ်ဒေသရေကြီးပြီပေါ့နော်ရေတကယ်တော့ရေကြီးတာကဟိုမြေရေကြီးလို့မဟုတ်ဘူးဒီမိုးရေလေးမိုးရေချိန်ကြော်တဲ့အချိန်မှာရေလောင်ထားတဲ့ဆယ်တွေကနေပြီးတော့ capacity ပေါ့နော်ရေလောင်အားထက်ကြော်ပြီးတော့ဆယ်ရေရှင်တဲ့ပြဿနာကြောင့်ရေကြီးတာပေါ့နော်ဆိုတော့အဲ့ဒီဟာတွေဒေသထဲမှာဖြစ်ပြီးဆိုတော့ခိုင်းတိုင်းကလေးတို့ဟို calling မှာစားဖြစ်တယ်ဆိုတော့အဲ့မှာကျွန်တော်တို့ဒေသထဲကိုဆင်းပါတယ်ဒေသခံနေနဲ့ဆက်သွယ်ကြတယ်ပေါ့နော်ဒေသခံနေကျွန်တော်တို့သတင်းတွေပေးပါတယ်ပေးတဲ့အချိန်ကျတော့ဒါပေမဲ့အဲ့လိုခြေနေမျိုးမှာကျွန်တော်တို့မလုပ်ရမယ်ဆိုတာပြင်ဆင်ထားခြင်းမရှိပါဘူးအစိုးရအနေနဲ့လည်းပြင်ဆင်ထားခြင်းမရှိဘူးလမ်းညွှန်ထားခြင်းမရှိဘူးကျမတို့အနေနဲ့လည်းပဲဟိုဒါကဘလို့စလုပ်ရမလဲအစိုးရရဲ့ညွှန်ကြားချက်ကိုကျမတို့စောင့်ပါတယ်ဆိုတော့ဒါဒီအရေးကြီးအခြေအနေမပေါ်မချင်းကျမတို့ကလုပ်ခွင့်ရလဲမရှိဘူးရှင်ဆိုတော့ဘယ်တော့များအရေးကြီးအခြေအနေကြီးညာမလဲကြီးညာမလဲလို့စောင့်နေစဲမှာပဲဟို calling မြုပ်သွားပြီးကလေးမြုပ်သွားပြီးဟာမင်းတက်နဲ့ဟာခါမှာမြေတွေပြိုပြီးဆိုဇက်တိုက်ကိုဖြစ်လာတဲ့အချိန်မှာကျမတို့နှစ်ပတ်တိတိစောင့်နေရှင်။နော်ဖြစ်တဲ့အချိန်ကစပြီးနှစ်ပတ်ဆက်ခွန်ရရနေရစဖြစ်တဲ့30ရက်နေ့ထိကျမတို့စောင့်နေ။စောင့်တဲ့အချိန်မှာဘလို့မှအစိုးရကကြီးညာချင်းမရှိပါဘူး။မရှိတဲ့အချိန်မှာကျမတို့ရုပ်တရက်ဟိုဘသူတွေပါဝင်ပြီးတော့လောက်ကြမလဲဆိုပြီးတော့ interest group လေးပေါ့နော်။အရင်အဲ့အချိန်မှာ CSO Forum ထဲမှာပါတဲ့သူတွေကိုနိုင်ကလည်းတချို့အဖွဲ့အစည်းတွေက victim ဖြစ်နေပြီ။တချို့အဖွဲ့တွေကကြတော့လေကွင်းထဲချက်ချင်းရောက်သွားပြီးတော့ဆက်သွယ်လို့မရ။ဆိုတော့ရန်ကုန်မှာရှိနေတဲ့ဆက်သွယ်လို့ရတဲ့အဖွဲ့လေးတွေကိုကျမတို့ရုပ်တရက်လမ်းဆက်သွယ်လိုက်ပါတယ်။အဲ့ဒီခါမှာ flood response coordination team ဆိုတာလေးကိုကျမတို့ immediate ဖွဲ့လိုက်ပါတယ်။ဖွဲ့ပြီးတာနဲ့ဒါဆိုရန်ကုန်မှာရှိတဲ့ flood response team ကလုပ်နိုင်တာဒီသတင်းအမှန်ဖြန့်ပေးပေါ့။ဆိုတော့လူတွေက access to information မရနိုင်ဘူးပေါ့နော်။အစိုးရကလည်းကြေညာတဲ့အချိန်မှာအဲ့ဒီအချိန်မှာ31ရက်နေ့မှာဟိုအရေးပေါ့ညီငယ်လေးကိုကြေညာပေးတယ်။ဒါပေမဲ့အဲ့ဒါလည်းတကယ်ဟိုတတိယအမှန်မရနိုင်ဘူးအရေးပေါ်ကြီးညာတယ်ဘယ်နှယောဘယ်နှအိမ်မြုပ်သွားတယ်အင်ချေဘလောက်ပါတယ်ဆိုတာတွေမသိဘူးနောက်တစ်ခါအဲ့ရဲ့အရေးပေါ်ရဲ့နောက်မှာအစိုးရရဲ့ကယ်ဆယ်ရေးအစီအစဉ်ဘာပါလာမလဲဆိုတာလည်းကျမတို့မသိနိုင်ဘူးဆိုတော့ဒါဆိုရင်ဒီခံစားရတဲ့သူရောဘေးကနေစိုးရိမ်နေတဲ့သူတွေရောဒီတတိယအမှန်ရဖို့အရေးကြီးပါတယ်ဆိုပြီးတော့ဒီ flood team လေးပေါ့နော် flood response team လေးကနေပြီးတော့ကျမတို့တတိယနေစုစည်းပေးတယ်စုစည်းပေးပြီးတော့ page ထောင်လိုက်ပါတယ်ဒီ page ကအားဖြင့်ဟိုပြန်ပြီးတော့ဖြန့်ပြီးတယ်ပေါ့ဆိုတော့တည်င်း source တွေကတော့ဘယ်သူတွေဖြစ်မလဲဆိုတော့ဒီဟိုအမျိုးမျိုးသောဟိုဂျာဟို media တွေပေါ့เนาะ7 day တို့ဟို VOA BBC TVB စသဖြင့်ပေါ့ဒီ media တွေကနေဖြန့်ပြီးတဲ့တည်င်းတွေကိုနားထောင်လို့ရအောင်ကြည့်လို့ရအောင်ဆိုကျွန်တော်တို့ပြန်ဖြန့်ပြီးတယ်ရှင
်နိုင်ငံတော်အစိုးရဘက်ကနေလည်းအခုရဟတ်ရင်တွေဘာတွေပေါ့เนาะတမတော်ရဟတ်ရင်တွေတုံးပြီးတော့သူတို့ဒီပြေးပေးတင်ဒေတာတွေကိုသွားပြီးတော့ကူညီပေးနေတာကြီးတိရပါတယ်ဒါပေမဲ့လည်းဟိုဇုံတစ်ခုသောအတိုင်းတာတစ်ခုလောက်အထိပဲအောင်မြင်နေပေါ့နော်တော်တော်များများဟိုအားမလို့အားမရဖြစ်နေကြတာတွေရှိပါတယ်ဒီအဲ့တော့ CSO တွေအနေနဲ့ ਆ ဟိုဒီလိုအပိုင်းမှာဒီလိုဒီခန္ဓာတွေမှာဘယ်လိုများပါဝင်ပြီးတော့ကူညီပေးနိုင်ပါလဲရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီ statement ထဲမှာလည်းကျွန်တော်တို့တိုက်တွန်းထားပါတယ်နိုင်ငံတော်အစိုးရရဲ့ဟိုဒီကယ်ဆယ်ရေးလုပ်ငန်းစဉ်တွေမှာ CSO တွေကိုပါဝင်ခွင့် Cuba, CSO in it, Dutka, Lopazuradi, CSO, a petty diet, chini pasurao, the Upa Majamaro Manero, Masovas, tomorrow the chain of a jabob, Kuni Nibare, oh, so I come a low assault, the chimpin and a kindin and chini dash, the chimpin and a kindin and a coos alonga, oh, garland, jilan, below mago, the lamb and mirobo, the chop over, you hang in there, Kuni nine or a chain in you. Now, Kuma, Manita name of Chitamo, Lunga, the Balonia. So, your hanging Yashi, which a maru, Nimuso, Josare, so your hanging so that Mugale, go by Town Talo Yaramahopu, Comedy Town Talo Yaramopu, a soya let him away, she is so. So, tomorrow town, Nimuso, Chinkat, so ya Longago, or Quimapu, Pio Bono, a Pio Ben, Menega Jaroma, or to sit at your hanging in a Kuniba mail of your tomorrow touching and went to Ayane, to look Kuniba mail of your phone and Badego, said the Lugora in Thought Dre. ตั้วตุ้ยเนี่ยคาจ้ะเราบ่อคันดาผิดเลยสรแล้วตรุก็กุญญีแม่หาเลยกูตรุก็ละเทบ่ไปบ่อ๋อเนาะโหลูเปียงแกกุญญีฐานะเนี่ยเนาะในหมู่วินันเนี่ยเปียงเลยเนี่ยชะดาเกษัยนี่กุญญีฐานะกูอัดบ่าตรุก็สีสินเนี่ยไปบ่มั้ยสรดีคามาจมารุก็สิ้นซ่ายาไปตรุก็สีสินอ่ะบ่มั้นเลยไม่ติเบ้โตั้วกูดามั้นเลยไม่ติหลุไล่เตะหลุเนี่ยชิ้นติเนี่ยเมนตันမျိုးด้วยหลุจินเนี่ยแต่แม้ตรุก็จะช้าโตั้วกูมะล่ะเบ้โหลูมันเลยเป้ ဲဟိုကြီးညာထားတယ်ပေါ့နော်သူတို့ရဟယင်ကူပါမယ်ဆိုတဲ့အခါကျွန်တော်တို့ထူးကိုလည်းဆက်သွယ်ပြီးခဲ့တဲ့ပတ်သေးရပဲဒါပေမဲ့ထူးကလည်းပဲရဟယင်အတွက်တနာယူဒေါ်လာ2400ဆိုတော့ကျွန်တော်အရက်ဖက်အဖွဲ့စည်းတွေပြည်သူတို့အနေနဲ့လက်လန်းမီဖို့တော်တော်ကိုခက်ပါတယ်ဆိုတော့တကယ်ပဲအစိုးရကဟိုအခုလိုမျိုးကူညီခြင်းနဲ့ပေါ့နော်လက်ဟရည်တွေထိထိရောက်ရောက်ကူညီခြင်းနဲ့ဆိုရင်တိုင်ပင်မှာပြည်သူလူထုအဖွဲ့အစည်းတွေအရက်ဖက်အဖွဲ့အစည်းတွေနဲ့ညှိနှိုင်းမှာငါတို့လုပ်မဲ့ plan ကတော့ဒါအရင်တို့လုပ်မဲ့ plan ကဘာလဲဆိုတာမျိုးနဲ့အတူတကွစီစီရေးဆွဲပြီးတော့ပေးရင်အရင်ကောင်းပါတယ
်အခုပေါ့နော်အခုဒီလိုမျိုးတွေဒီတဘောင်ကဘေးအန္တရာယ်တွေကြုံကြရတဲ့လူတွေအဲ့တော့ဒီအိန္ဒိယနိုင်ငံတွေမှာလည်းဥမာဘင်္ဂလားဒေ့ရှ်နိုင်ငံမှာဆိုလည်းမကြာခဏရေးကြီးတာတွေဖြစ်ပါတယ်ထိုင်းနိုင်ငံမှာလည်းဖြစ်တယ်ပေါ့နော်ဒါပေမဲ့သူတို့မှာသူတို့အတိုင်းတာနဲ့ရဆိုလို့ရှိရင်โจติญปินเซมမှုတွေလောက်ကြတယ်ပေါ့เนาะအဲโจติญปินเซมမှုတွေအတိုင်းအတာနဲ့ပတ်သက်ပြီးတော့ဒီလူမှုအတွင်းပညာပေးဖို့ပေါ့เนาะအဲ့ဒါနဲ့ပတ်သက်ပြီးတော့ CSO ရေခန္ဓာပေါ့နည်းနည်းလေးရှင်းပြပေးပါလားရှင
်ဟုတ်ကဲ့ဆိုတော့အဲ့လူမှုအတွင်းပညာပေးမှုလို့ပြောမယ်ဆိုရင်ကျမတို့ကတာဝန်နေရှိနေတာကရက်ဖက်လူမှုအဖွဲ့အစည်းတွေမဟုတ်ဘူးအဓိကကအစိုးရရဲ့တာဝန်ဖြစ်နေပါတယ်ဆိုတော့အရင် Nagis မတိုင်ခင်ကကျမတို့ဒီဘဟုသုတအင်မတန်နည်းခဲ့တယ်ပြည်သူလူထုကလည်းနည်းတယ်ဟိုဆိုရလဲနည်းတယ်ပေါ့ဒါပေမဲ့ Nagis ရဲ့အတွေ့အကြုံကိုသင်ခန်းစာယူပြီးတော့အဲ့ရဲ့နောက်မှာကဲဆယ်ရေးနဲ့ပြန်လည်ထူထောင်ရေး process တစ်ခုလုံးမှာကဒီပညာဘေးကန္တာဆိုတာကိုအားစိုက်ပြီးတော့လုပ်ခဲ့ကြတယ်လုပ်ခဲ့ပြီးတဲ့အခါကျတော့ဒီ event ဟို DRR ပေါ့နော် DRR management ဆိုတာဘာလဲ DRR prevention ဆိုတာဘာလဲဆိုတာကိုပြည်သူကိုလည်းအတိဟိုသင်တန်းနေပြီးတယ် INGU အမျိုးမျိုးเนาะဟိုနိုင်ငံတကာအဖွဲ့အစည်းမျိုးမျိုးကနေပြီးတော့အစိုးရကိုလည်းသူတို့ encourage လုပ်တယ်လုပ်တဲ့အခါကျအဲ့ရဲ့နောက်ပိုင်းမှာဘာပေါ်လာလဲဆိုတော့တဘာဝဥပဒေတဘာဝ BND ရဲ့ကာကွယ်ရေးဆိုင်ရာဤဥပဒေဆိုတာကြီးကိုဆိုရပြဋ္ဌာန်းလိုက်နိုင်တယ်ဆိုတော့ဒါကျွန်တော်တို့အားလုံးတော်တော်ကိုဝမ်းသာကြတယ်ပေါ့နော်ဆိုတော့ဒီဥပဒေအရဆိုရင်အစိုးရသည်ဒီတဘာဝ BND ရဲ့ကာကွယ်ရေးဆိုင်ရာဟို budget တွေကိုတည်ထောင်ထားရမယ်ဝန်ကြီးဌာနတည်ထောင်ထားရမယ်အကျက်တည်တံ့ထားရမယ်အဲ့ဒါအပြင်အရေးပေါ်ရန်ပုံငွေဆိုတာတွေရှိရမယ်ဒီဥပဒေအရပေါ့နော်ဒါပေမဲ့ဒီဥပဒေကိုတော့ပြဋ္ဌာန်းနေအစိုးရကအဲ့ဒီအလုပ်တွေကိုမလုပ်ထားဘူးရှင့်မလုပ်ပြီးတော့တခါအစိုးရကဒီဒေတာဆိုင်ရာဒေတာတွင်မှာလည်းပဲဒီအရေးပေါ်ကယ်ဆယ်ရေးအစီအစဉ်တွေကိုချမှတ်ထားရမယ်ရေးဆွဲထားရမယ်အဲ့ဒေတာတိုင်းအတွက်တခါဒါကြရန်ပုံငွေတွေထားရမယ်ဆိုတာတွေလည်းရှိပါတယ်ဒါပေမဲ့အဲ့အရာတွေကိုလည်းမလုပ်ထားဘူးပေါ့နော်ဆိုတော့ပြည်သူလူထုကတော့အဝဲဖြစ်နေပြီဒါပေမဲ့လုံပိုင်ခွင့်ရှိတာဒီအစိုးရပဲဖြစ်တဲ့အခါကျတော့ဒီလုံပိုင်ခွင့်ရှိတဲ့သူကမှမလုပ်ဖဲနေတဲ့အခါမှာတိတဲ့သူကဘလောက်ပဲတိတိထလုပ်လို့မရအဲ့လိုကိုကျွန်တော်တို့နှောင့်နှေးကြံကြမှုနဲ့အခုလိုလူသိမ်းပေါင်းများစွာအသက်ဘေးအန္တရာယ်ဆုံးရှုံးခဲ့ရတာရှင်ဆိုတော့ဒါဒီ Nagis နဲ့မတူပါဘူး Nagis ကရုတ်တရက်ဖြစ်ပေါ်လာတာပါဒါကကာကွယ်နိုင်ရဲ့သားနဲ့မကာကွယ်လို့ဆုံးရှုံးရတာပါ
ရေဘေးနဲ့ပတ်သက်လို့ပေါ့နော်ရေဘေးအန္တရာယ်ကြုံတွေ့နေရတဲ့ဒီလူမှုကိုဟိုပြန်လည်နေရာချထားရေးကယ်ဆယ်ရေးမှာတာဝန်အဓိကတာဝန်ရှိတဲ့ဝန်ကြီးဌာနနဲ့ရောဒီ CSO Forum အနေနဲ့ဘယ်လိုများညှိနှိုင်းဆောင်ရွက်တာတွေရှိပါလဲရှင
်ဟုတ်ကဲ့အခုလောလောဆယ်တော့ညှိနှိုင်းဆောင်ရွက်ခြင်းတော့မရှိသေးပါဘူးဒေတာထဲမှာကတော့ခုနကဟို Nagis ရဲ့လက်ကျန်လေးအတွေ့လို့ပဲပြောပါတော့နော်ဟိုအရေးပေါ်ကယ်ဆယ်ရေးနဲ့ပြန်ဟိုဟို คุณยี่ชาวบ้านยี่เพื่อสุราเลยที่ตาเรียดมาตัวเพื่อเพื่อทาจาเลยสิไปดูรีบาร์เลสุราคุณก็ลูลูกแก่เนี่ยคุณยี่ฐานะก็รู้น่าเสียเงาดูทรีโอดูน่าหัวมีดมีเยียรู้เออไอ้ลมมีอยู่รีบอ่ะเนาะแต่แกหัวหัวปีตุลุลุยี่เพื่อมีหัวเพนเนี่ยสุราฐานะกูจะเอาไปเพื่อรีเนี่ยเพื่อทาเลยคอมดีรีรอชีเลยสิส่วนจะมารู้ว่าโอเคเซยี่เดียวเดียวเดียวเนี่ยลีโฮเซเรนาชินตัวอู้จิงก็ละกางบ่เนาะอภัยดึงเงี้ยอภัยลีดีต่อละกางเนี่ยปราฮิตาอภัยยุติยาวตัวจ่าเลยกูร้องเมื่อสุดเฉยมาตัวรู้เลยอะจะมารู้รีโฮโอ้ไออภัยลีดีกูบ่เนาะโฮตาบ่เลยตาเนี่ยโน้ตเล็บไปคุยมาหอบหูเบรงเบรงเนี่ยโฮทุกอย่างจีนยาเช่ไอยาบ่เนาะส่วนดาดีดีคอมดีและเท่ากันนี่ตายาไม่พอส่วนก้าวมีที่คอมดีและเท่ากันตัวส่วนที่คอมดีอะบาร์เลอร์มาเลยไปบาร์เลอร์ตัวเวมาเลยไปรอเวมาเลยส่วนตัวมาผีมาชีบูสุดแรกขาจะรู้เรื่องรู้นี่ด่าคู่เฉชิตัวรู้ว่าถูกแท้ไม่หัวเปลี่ยนเศร้านาลาไปรู้ที่ไหนยี่ลูกดีด่าเลยมาตีได้เฉยมาคุณก้าวปราฮิตาตัวกูเนี่ยเพื่อนเนี่ยตัวรู้เนี่ยจ่าเรามายิ่งของดีดิเช่นลาจ่ายอะไรบ่เนาะน้องสมจ่าเราปราฮิตาเนี่ยดีมาตีนี่บีมาเศร้าไหนหนอบูงั้นนี่บีปีรอเมย์สุรามยูเนี่ยปีจ่ายส่วนไอ้เฉยมาคุณอาจจะมาไม่กลัวบ่เนาะซีเอสสุรีเนี่ยไปรู้ป้องปราฮิตาเพื่อนดีเลยซีเอสสุรีไปเลยส่วนป้องลูกไม่ยากเลยบุป้องสั้นไหนเนี่ยคุณอันแรงเลยเราไม่ใช่เลยบ้าบุบอเนาะ
โอเคป่ะ
คุณจะช่วยโอ้คุณนักดีแต่บ่าวเบียร์อันเดียก็เวทีซีเอสัญญานิอุบดีโยนักเย็นเนสเซตเดลูกทงลงนี่ตุลุชิมาไม่ใช่เลยค่ะมาตุลุรีดีเกเซย์ยี่สุราอุบดูหายเนาะกูเลยอ่ะแม่มาตีเบเน่เจ็ดเด็กส่วนโอ้กะเลี้ยมายีจีเด็ดเนี่ยบ่เนาะยีเด็ดจีจีจีจีลาเนาะเซมยังอ่ะดูเลยอ่ะมาหอบผู้สิ่งที่บาดีเลยป่ะเนาะแล้วโซยี่เสียมาหอบป่าผู้รู้เปลี่ยวเลยโซยี่มันอยากผู้โอ้จะไปเรามาดูรอดได้อันดีทามอยู่ป่ะไอ้มาดูเรียพาเล่าอย่างเลยส่วนนอกส่งจ้าเราเซมยังหุ่นแทนเนี่ยมาถ่ายยังโซยี่น่ะกางลาบาบีส่วนพี่รอเซมยังหุ่นแทนนี่ก็ยีบ่เฉยนี่ยีบ่สุดแล้วเซมยังเนี่ยอันดีเยยีบ่ลูกจีนยาเมสุดแล้วเฉยมาช่วยโอกาสได้เลยนี่ลูกจีนยาไปคุ้นไม่ใช่ดาวส่วนไปดูจีนยาไปคุ้นสิเลยช่วยโอจีนยาไปคุ้นสิแล้วช่วยโอจีนยาพาเราป่ะจีนยาลุลุยาบีเลยส่วนจะมาดูว่าตัวลูกจีนยาเชื่อสุดแล้วเลยไม่เล็ดคู่สองรายจันทร์เสียสวัสดิ์ลุลุยาบีสิแล้วมาตัวว่าดาวแล้วช่วยโอจีนยาไปคุ้นสิดาวส่วนไปดูเลยลูกแก่เพียงอาจีนยามาละส่วนลูกแก่เพียงอาเลยตัวมาจีนยาไปคุ้นไม่ใช่บุส่วนที่โซย่าฐานะดีเย่ที่ system เนี่ยมาชี้เนี่ยโหลบไปคืนส่วนเนี่ย mandate ดีๆวินิจฉัยฐานะทุกๆคู่โหชิ้นๆลิ้นๆเป็ดๆตาๆไม่ชี้ท่าล่ะฮะอฉีกันบราวน์เนี่ยมาตั้วปีลงอ่ะยัดเพ็ดหลุมอุเผยสีเนี่ยป้องลงอ่ะในคามา instant hunter ဖြစ်ပါတယ်ရှင်
အဲ့တော့ရှေ့လာမဲ့အန်ရီတွေအတွက်ကိုပေါ့เนาะโจတင်ပြင်ဆင်ဖို့အတွက်ကိုဘယ်လိုများတိုက်တွန်းခြင်းပါလဲရှင
်ဟိုအစိုးရရဲ့ကာကွယ်ရေးအမြင်ကိုပြုပြင်လို့လိုပါပြီကီတူလူတူကိုအမှန်တကယ်ကာကွယ်နိုင်သောတဘာဝဘေးအန္တရာယ်ကာကွယ်ရေးအစီအစဉ်ဒီကိုစနစ်တကျချမှတ်ပါအစိုးရရဲ့ဒီကာကွယ်ရေးဆိုင်ရာအမြင်ဒီစစ်ရေးအမြင်ထက်ကျော်ပြီးတော့ပြည်သူလူထုကိုတကယ်ကာကွယ်တယ်ကာကွယ်ရေးအမြင်မျိုးကာကွယ်ရေးစီမံချက်တွေလုပ်ဖို့လိုပါတယ်နောက်ပြီးတော့ဒါတွေကိုနိုင်ငံတော်ရဲ့ဘတ်ဂျက်တွေကနေပြီးတော့ပွင့်လင်းမြင်သာစွာသုံးဖို့လိုပါတယ်နောက်ဒီကာကွယ်ရေးအမြင်ဒီစီမံချက်တွေဟာဟိုကဘာကိုချပြဖို့လေးတွေမဟုတ်ဘဲနဲ့တကယ်လက်တွေ့ကျလုံဆောင်နိုင်တဲ့ကာကွယ်ရေးအမြင်နဲ့စီမံချက်မျိုးဖြစ်ဖို့လိုတယ်အဲ့ဒီစီမံချက်တွေထဲမှာလည်းပဲအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့အထူးသဖြင့်ဒေသခံအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးလုပ်ဖို့လိုပါတယ
်ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါတယ
ဒေါခင်ဆိုးဝင်းတင်ဆက်တဲ့မြန်မာရေးဆွေးနွေးခန်းကိုနားဆင်ကြရတာပါခင်ဗျာအစီအစဉ်နောက်ပိုင်းမှာမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လွှားထူးခြားစံပြသတင်းစာတာတွေကိုလိုင်းနူမီတာ30 40 50နဲ့လိုင်းလတ်190တို့အနီးဖမ်းယူနားဆင်ပါ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မဆန်တော့ကြိမ်မနက်6နိုင်ခွဲရှိပါပြီ VOA American တိုင်းရဲ့တင်းလာနေမနက်ဖက်အစီအစဉ်လေးကိုမနက်9နိုင်အထိလိုင်းနူမီတာ30 40 50နဲ့လိုင်းလတ်190တို့ကနေဆက်လက်တင်ဆက်သွားပါမယ်အခုဒုတိယနိုင်ခွဲအစီအစဉ်မှာတော့မြန်မာပြည်မှပေးစာများကမ္ဘာတစ်လွှားထူးခြားဆန်းပြားသတင်းအစီအစဉ်နဲ့အတူဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ထုတ်လွှင့်တဲ့အခါမှာတော့
ပြည်သူတွေစိတ်ဝင်စားနေကြတာကတော့88မျိုးဆက်ចောင်းသားခေါင်းဆောင်တွေရဲ့အစုအဖွဲ့ပါသူတို့တွေနိုင်ငံရေးပါတီထောင်ကြမလား NLD ပါတီတည်းဝင်ပြီးနိုင်ငံရေးလုပ်ကြမလားဒါမှမဟုတ်ရင်တခြားပါတီလုပ်ကြအောင်မလဲဆိုတာပါ
မကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့မအေးတန်တာကျော်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ
တဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချောင်းပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးပါမယ်။တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြတ်တာဒေးလက်ဆောင်ကိုလည်းမြန်မာသချင်းလေးတစ်ပုတ်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ရှင်။အခုတော့မြန်မာနိုင်ငံကရေးပေးနဲ့ပတ်သက်ပြီးတော့တော်ရရှင်တွေရေးလာတဲ့စာတချို့ကိုဖော်ပြပေးသွားခြင်းပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့ကလေးကသောရရှင်ချင်းမွေးချင်းပြည်နယ်ဆက်ကလေးမြို့နယ်မှာရေဘေးအနေနဲ့ကြုံတွေ့နေရပါတယ်ဆိုပြီးတော့အဲ့ဒီသားကရေးလာတဲ့စာကိုဖော်ပြပေးခဲ့ပါရဲ့နော်အခုတော့အဲ့ဒီရေဘေးဒုက္ခသည်တွေအတွက်နိုင်ငံရဲ့ချားမှာအလှူခံနေတဲ့သောရရှင်တွေကအစာရေးပြီးတော့ VOA ကနေတဆင့်ပြောပြပေးပါဆိုလို့ကလေးမြို့ကပရာဟိတအဖွဲ့တွဲလက်များဆိုတဲ့အဖွဲ့အစည်းနဲ့အမေရိကန်မှာရှိတဲ့ကလေးမြို့လူငယ်တွေပေါင်းပြီးတော့နိုင်ငံသားရောက်ကလေးမြို့သူမြို့သားတွေမွေးရမြေတွေအွန်လိုင်းကနေအလှူငွေထည့်နိုင်အောင်လို့ရည်ရွယ်ပြီးတော့လောက်ထားပါတယ်သူတို့ရဲ့ website လေးက clayflooding.blogspot.com ဖြစ်ပါတယ်အဲ့ဒီ blog မှာလာပြီးတော့အလူငွေထည့်နိုင်ပါတယ်ဆိုတော့ကလေးမျိုးသူမျိုးသားတွေအတွက်သူတို့အလူငွေကောက်ခံနေပါကြောင်းသောရရှင်တယောက်အစာရေးပြီးတော့ VOA ကတဆင့်အများကြည့်အောင်လုပ်ပေးပါဆိုတော့ပြောပြလာပါတယ်နောက်ထပ်သူအောင်နေဆိုတဲ့သောရရှင်ကတော့ရေဘေးရဲ့နောက်ဆက်တွဲရှိုးကျိုးတွေကိုတည်ဖို့အတွက် VOA ကနေပြီးတော့အစီအစဉ်လေးထုတ်လွှင့်ပေးပါဆိုပြီးတော့အခုလိုတောင်းဆိုလာတာပါတဘာဝရေဘေးရဲ့နောက်ဆက်တွဲရှိုးကျိုးတွေနဲ့အဲ့ဒီဆိုဂျိုးတွေကိုကြိုတင်ကာကွယ်ရမယ်နီးလန်းတွေအကြောင်းသတင်းဆောင်ပါအမြန်ဆုံးထုတ်လွှင့်ပြီးတော့ဖော်ပြပေးစီခြင်းပါတယ်။လွှင့်ထုတ်ပြီးသားရှိရင်လည်းပြန်ပြီးတော့ဖော်ပြပေးစီခြင်းပါတယ်။ဆိုတော့ဒီသောရရှင်ကမြန်မာနိုင်ငံအနှံ့အပြားမှာရေဘေးကြုံတွေ့နေရတဲ့လူတို့အတွက်အထောက်အကူဖြစ်အောင်လို့အစီအစဉ်လေးထုတ်လွှင့်ပေးဖို့တောင်းဆိုလာပါတယ်ရှင်။ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေရဲ့အစာတွေကိုလည်းဆက်ပြီးတော့ဖော်ပြပေးပါဦးမယ်။ပြီးခဲ့တဲ့ဇွန်လအကုန်ကရေးလာတဲ့ကျောင်းသားမိဘတို့ရဲ့စာမှာတော့သူ့ရဲ့ရင်သွေးပညာရေးအတွက်ဘလောက်ရတဲ့မအေးဖြစ်နေရလဲဆိုတာကိုရေးထားတာပါ။သူ့ရဲ့စာကိုအခုအရင်ဖော်ပြပေးပါမယ်နော်
။ကျောင်းနေဖွင့်တာအခုဆိုရင်တလပြည့်လို့လာဘက်စာမှုဝဲတွေဖြေပါတော့မယ်။ကျောင်းသားတွေဟာအခုဆိုရင်ကျူရှင်မှာသင်တာနဲ့ကျောင်းမှာသင်တာအဖြေတူဝင်မဲ့လို့ဖြေပုံဖြေနည်းတွက်ပုံတွက်နည်းမတူကြတဲ့အတွက်အခက်အခဲရှိနေပါတယ်။ဒီเจ้าကဆရာဆရာမနဲ့ပဲကျူရှင်တင်တာပါပဲ။ဒါပေမဲ့တင်တဲ့ဆရာဆရာမနဲ့စာမှုပဲစစ်တဲ့ဆရာဆရာမမတူတဲ့အတွက်တွင်နီးဖြင်းနီးမတူဖြစ်နေပါတယ်။ဥပမာကျူရှင်ဆရာမကလည်းငါကအမှတ်ပေးစနစ်ကိုကင်ထားတာငါတင်တယ်လို့တွင်နီးရတယ်လို့ဖြင်းနီးရတယ်လို့ဆိုပြီးတော့ကလေးတွေကိုပြောနေတဲ့အတွက်ကလေးတွေရောចောင်းသားမိဘတွေရောစိတ်ညစ်နေကြပါတယ်။ចောင်းသားတွေကအဖြေမှန်ပေမဲ့တွင်နီးဖြင်းနီးမှာကအမှတ်ပေးစီမင်းစည်းကမ်းနဲ့မကိုက်ညီတာနဲ့အမှတ်မရပဲစာမှုပဲရှုံးမယ်ဆိုရင်အစ်မတန်ကိုပဲနစ်နာတယ်လို့ကလေးတွေရဲ့စိတ်ထဲမှာစိတ်ထိခဲ့ရပြီးယုံကြည်မှုတွေနှဲပါလာပြီးစိုးရိမ်မှုတွေနဲ့စာမေးဝဲတွေကိုဖြေနေရတယ်ဆိုရင်မကောင်းတော့ပါဘူး။ဒါကြောင့်မလို့ပညာရေးဝန်ကြီးအနေနဲ့လိုအပ်တဲ့ပြုပြင်ပြောင်းလဲမှုညွှန်ကြားမှုတွေပြုလုပ်ပေးပါလို့ VOA ကနေတဆင့်လေးစားစွာတင်ပြချင်ပါတယ်ရှင်
။အခုကျင့်သုံးနေတဲ့ဒီကျောင်းပညာရေးစနစ်ကိုတာဝန်ရှိသူတွေပြန်ပြီးတော့သုံးသပ်ပေးဖို့ကျောင်းသားမိဘတို့ရေးလာတဲ့အစာဖြစ်ပါတယ်။ဒီစာကိုဖော်ပြပေးပြီးတော့နိုင်ငံတော်ရဲ့ပညာရေးအသုံးစရိတ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ရဲ့စာကိုလည်းဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ကျွန်တော်တို့ပြည်သူတွေမှာတင်ပညာသင်ကြားရေးဆိုတာရှိတာမဟုတ်ပါဘူး။အဲ့ဒီအယတအစိုးရအမိခံလက်ရှိဆက်ဆိုရမှာလည်းပဲစစ်ပညာရေးအသုံးစရိတ်ဆိုတာရှိပါတယ်။ DSA ODS အပြင်တာမန်ရဲသားရဲတပ်ဖွဲ့ကြောင်းများ၎င်းတို့မှဌာနတွင်ရာထူးတိုးရာထူးတက်အဆရှိသဖြင့်၎င်းတို့ရဲ့ infrastructure ကြီးတစ်ခုလုံးချောချောမွေ့မွေ့လက်ပန်းနိုင်စေဖို့သူတို့စီမှာလည်းပဲပညာရေးကဏ္ဍနဲ့ပညာရေးအသုံးစရိတ်ဆိုတာရှိရပါလိမ့်မယ်သူတို့ကစစ်ပိုင်းဆိုင်ရာပညာရေးအသုံးစရိတ်ကိုလက်ရှိဘလောက်ရခိုင်နှုန်းသုံးနေပါသလဲအလားတူကျွန်တော်တို့ပြည်သူတွေအတွက်ပညာရေးအသုံးစရိတ်ကိုလည်းပဲ၎င်းတို့နည်းတူရခိုင်နှုန်းရှိသင့်ပါတယ်ဒီအချက်ကိုကျွန်တော်တို့ VOA ကတစ်ဆက်မြမပညာရေးလောကမှာတက်ကြွန်းပြီးတွေ့ကြုံရကျက်သူများစကားဝိုင်းပေါ်တင်ပြီးဆွေးနွေးတိုင်ပင်ပေးဖို့အမြန်ဆုံးနဲ့အကောင်းဆုံးရလဒ်တွေထွက်ပေါ်လာစေဖို့တင်ပြလိုက်ပါတယ်ခင်ဗျာ
ဒါကတော့မြမနိုင်ငံပညာရေးပိုင်းမှာသောရရှင်တွေဘဝင်မကျဖြစ်နေရတဲ့အချက်တွေကိုသူတို့ရေးပြီးတော့ပြောလာကြတာပါသောရရှင်တွေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့ဖြောပြပေးချင်ပါတယ်ရှင်။ Billboard Hot 100ဖြစ်ဆုံးတင်းနံပါတ်100ဆီနမှာနံပါတ်3ချိတ်နေတဲ့သတင်းလေးပဲဖြစ်ပါတယ်။ Silent တို့တည်ဆူထားတဲ့ Watch Me ဆိုတဲ့အကသတင်းလေးကိုနားဆင်ခံစားကြည့်ပါအောင်ရှင်
။ You already know who it is. Silent Talk. Silent Talk. Silent Talk. Gonna do it for me. Now watch me whip. Kill it. Now watch me nay nay.Now watch me whip, whip, watch me nae nae. Why me do it? Now watch me whip, kill it. Watch me nae nae. Okay. Now watch me whip, whip, watch me nae nae. Can you do it? Now watch me, ooh, watch me, watch me, ooh, watch me, watch me, ooh, watch me, watch me, ooh, okay, ooh, okay, ooh, watch me, watch me, ooh, watch me, watch me, you do it. Watch me, watch me, you do it. Okay, ooh,
crazy. Do the stanky legs.
Stank.
Do the stanky legs.
Stank, stank.
Do the stanky legs.
Stank.Break your legs,
right down.
Tell them break your legs,
break 'em.
Break your legs,
right down.
Go and break your legs,
break 'em.
Break your legs,
right down.
Go and break your legs,
break 'em.
Break your legs,
right down.
Now
watch me bop,
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 bop, bop,
bop,
bop,
bop,
bop,
bop,
bop, bop,
bop,
bop, bop, bop,
bop,
bop,
bop, bop,
bop,
bop,
bop,
bop,
bop,
bop,
bop, bop,
bop. Now watch me whip,
hey.
Now watch me nae nae.
Okay.
Now watch me whip, whip, watch me nae nae.
Why me do it?
Now watch me whip,
kill it.
Watch me nae nae.
Okay.
Now watch me whip, whip, watch me nae nae.
Can you do
now
it?
Now watch me,
ooh,
watch、
yeah.
me, watch me, ooh, watch、
yeah.
me, watch me, ooh, watch、
yeah.
me, watch me, ooh,
okay,
ooh,
okay,
ooh, ooh, ooh. Watch、
yeah.
me, watch me, ooh, watch、
yeah.
me, watch me, ooh, watch、
yeah.
me, watch me, ooh,
okay,
ooh, ooh. Now watch、
right、
me, you.
Soldier.
Now watch me, Superman.
Okay.
Now watch me, you.Now I'm in Superman.
Okay.
Now I'm in yo.
Soldier.
Now I'm in Superman.
Okay.
Now I'm in yo.
Soldier.
Now I'm in Superman.
Okay.
Now I'm in Duff. Duff.
Duff.
Duff.
Duff.
Duff.
Duff.
Duff.
Duff.
Duff.
Duff.
Duff.
Duff.
Duff.
Duff.
Hold on.
Duff.
Now I'm in Duff.
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 Duff. Duff.
Duff.
Duff. Now I'm in Bop.
Bop. To the left.
Bop. Bop.
To the right.
Bop.
Silent တို့တည်ဆွထားတဲ့ Watch Me ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။သောရရှင်နဲ့အချင်းချင်းပေးပို့လာတဲ့မြစ်တာတိလက်ဆောင်ဖြစ်တဲ့မြမတခြင်းတစ်ပုတ်နဲ့နောက်ပိုင်းမှာဆက်ပြီးတော့ဖြောပြပေးပါဦးမယ်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်ပြောပြပေးသွားချင်ပါသေးတယ်။ကံကြမ္မာကိုပဲရိုးမယ်ဖွဲ့ပုံချရတော့မှလားဆိုပြီးတော့မေးလာတဲ့သောရရှင်ကတော့စိတ်မချမ်းမသာဖြစ်နေရပြီးတော့ကိုချင်းစာတရားရှိတဲ့သူပါဆိုပြီးတော့အခုလိုရေးလာပါသေးတယ်
။ပြည်သူကိုယ်စားလှယ်ကြီးများခင်ဗျာ။ကျွန်တော်အတီတယောက်ကလွန်ခဲ့တဲ့တစ်နှစ်ခွဲခန့်ကအိမ်တော်ပြုတ်ပါတယ်။သူက MEC မှာဝန်ထမ်းလုပ်တယ်လို့သူ့မျိုးသမီးကဆက်ချုပ်ပါတယ်။သူ့မိဘနှစ်ဦးကတော့တွန်းလဲလေးနဲ့ယာဒီဘော်တီးနှံနေဖြစ်တဲ့ဇီးဒီတည့်ရတီဂွေးဒီတံမျိုးဒီလိမ္မော်ဒီတင်မော်ဒီတွေကိုအချင်းပေါင်းနဲ့တင်မော်ဒီတို့ပြုတ်လို့ပြီးတော့လူစီကားရနေရာတွေမှာရောက်ပါတယ်။သူ့ဇနီးရဲ့မိဘတွေကတော့နေမှာတောင်ယာလောက်ကြပါတယ်။လွန်ခဲ့တဲ့6လကျော်လောက်ကကလေးမွေးဖို့အင်းစိန်ဆေးရုံကိုတက်ပြီးတော့ခွဲစိတ်မွေးခဲ့ပါတယ်။အဲ့ဒီမှာမေဇေးဆရာဝန်ကမေဇေးထိုးတာခါးကျောင်းမှာဘူကြီးထွက်လာပါတယ်။ဆရာဝန်ကခဏပါပျောက်သွားမှာပါဆိုပြီးနောက်ပိုင်းမှာတော့အောက်ပိုင်းနေချိလာပြီးတော့ဝေဒနာခံစားလာရပါတယ်အခုတော့လုံးဝမထနိုင်တော့လို့ရန်ကုန်ဆေးရုံကြီးအုံနောက်နယ်အာယုံကျောအထူးကြမ်းမတ်ဆောင်မှာကုသနေရပါတယ်ခွဲစိတ်ကုသရမယ်လို့လည်းပြောပါတယ်ဓမ္မန်တစ်ခါရရင်တသိန်းခွဲကြပါတယ်အဲ့ဒီမိသားစုရဲ့အနာဂတ်သူ့ဇနီးနဲ့ကလေးရဲ့အနာဂတ်ဟာကံကြမ္မာကိုရိုးမယ်ဖွဲ့ပုံချရတော့မှာလားဒါမှမဟုတ်ဘယ်သူမှတာဝန်ရှိတယ်လဲဆိုတာကို VOA ကတဆင့်ပြည်သူကိုယ်စားလှယ်ကြီးများကိုလေးစားစွာတင်ပြလိုက်ရပါတယ်
မြန်မာနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ကပြည်သူတွေအတွက်ဘယ်လိုမျိုးအခက်အခဲတွေရှိနေတဲ့အကြောင်းကိုတီတော်ရရှင်ကသူ့မိတ်ဆွေကြုံတွေ့ရတဲ့အခက်အခဲကိုတဆင့်ရေးပြပြီးတော့မျှဝေလာတာဖြစ်ပါတယ်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ပါမယ်နော်နောက်ပိုင်းမှာတော့ဒေးတောင်းလာတဲ့တော်ရရှင်ရဲ့အစာတွေကိုလည်းဖတ်ပေးဦးမှာဖြစ်ပါတယ်ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ခုတော့တေးတောင်းလာတဲ့သောရရှင်ရဲ့အလှည့်ရောက်လာပါပြီနော်ရှင်လင်းလုံးနှစ်ပတ်လည်အမီမြေတားတေးလက်ဆောင်ထုတ်လွှင့်ပေးပါဆိုတော့တောင်းဆိုလာတဲ့သောရရှင်တွေကတော့ကလေးတက္ကသိုလ်ဓာတုဗေဒဌာနကဒေါက်တာခိုင်ခိုင်ကျူဒေါက်တာခင်မျိုးမြင့်နဲ့ဒေါက်တင်းတင်းလင်းတို့ဖြစ်ကြပါတယ်သူတို့က88မျိုးဆက်ចောင်းသားခေါင်းဆောင်တွေဖြစ်ကြတဲ့ကိုမင်းကိုနိုင်ကိုကိုကြီးကိုထေးကျွဲကိုချင်းမီမန်နီလာသိန်းမမ်မီမီတို့အပါအဝင်88ចောင်းသားခေါင်းဆောင်အားလုံးအတွက်ဂုဏ်ပြုတေးဖြစ်နေဇော်ဝင်းထွက်ရဲ့ရှင်တန်ချင်းဆိုတဲ့တခြင်းလေးထုတ်လွှင့်ပေးဖို့တောင်းဆိုလာပါတယ်ရှင်ခေတ္တထိုင်းနိုင်ငံရောက်ကိုဆိုးဝင်းနိုင်ကတော့ဇူလိုင်လကုန်ကြမှာဒီစာလေးကိုရေးပို့လာတာဖြစ်ပါတယ်ဒီသောရရှင်ကဇူလိုင်လမှာကြားရောက်တဲ့ကျွန်တော်ရဲ့မွေးနေ့အတွက်ပါတဲ့အဆင်ပြေမဲ့သချင်းလေးတစ်ပုဒ်ထုတ်လွှင့်ပေးဖို့သူနားထောင်ခြင်းလို့ပါဆိုပြီးတောင်းဆိုလာပါတယ်ခေတ္တထိုင်းရောက်ကိုဆိုးဝင်းနိုင်ဖြစ်ပါတယ်စာရေးတဲ့အချိန်ကလည်းဇူလိုင်လကုန်ကြမှာရတာမလို့မွေးနေ့လဖြစ်တဲ့ဇူလိုင်လကိုကြော်လွန်ပြီးတော့အုပ်ခုလာတဲ့တော့ရောက်လာပါတယ်နော်ဒါပေမဲ့မွေးနေ့မြစ်တာတိလက်ဆောင်လေးထုတ်လွှင့်ပေးခြင်းပါတယ်ရှင်ဖြူရီဌာနဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာကြပါရဲ့လားဆိုပြီးမေးခွန်းထုတ်လာတဲ့တော်ရရှင်ကကျွန်တော်ကတော့အညာတရအိမ်ပြေတယောက်ဖြစ်ပါတယ်သူရဲ့ဖခင်ဖြစ်တဲ့သူကိုဖခင်များနဲ့မြေတားတေးလက်ဆောင်တစ်ပုဒ်ပေးပို့ခြင်းလို့ပါဆိုပြီးတောင်းဆိုလာပေမဲ့ကျွန်မဖခင်များနဲ့အထူးမြေတားတေးလက်ဆောင်ထုတ်လွှင့်တဲ့အခန်းကဏ္ဍကိုဇွန်လတုန်းကမလုပ်ဖြစ်ခဲ့တာမလို့ဒီတော်ရရှင်ရဲ့စာကိုအခုမြေတားတေးလက်ဆောင်ကဏ္ဍမှာထည့်ပြီးတော့ဖတ်ပေးလိုက်ပါရနော်မြေကြီးနားမြို့ယူဇနာရက်ကွက်မှာနေထိုင်တဲ့အဖေဖြစ်တဲ့ဦးစွမ်လို့ဂွန်စေဒီနေ့မှဒီနောက်နှစ်120တိုင်းသားသမီးတွေနဲ့ကြမ်းကြမ်းမမချမ်းချမ်းသာသာပျော်ပျော်ရွှင်ရွှင်နဲ့နေထိုင်နိုင်ပါစေကြောင်းအမေရိကန်ပြည်သားစုမြောက်ပိုင်းပြည်နယ်ရောက်နေတဲ့သားမိုက်ကဆုတောင်းမေတ္တာပို့သားလိုက်ပါတယ်။မြေကြီးနားမြို့ယူဇနာရက်ကွက်ကဖခင်ဖြစ်တဲ့ဦးစွမ်လို့ဂွန်စေကြားနိုင်ပါစေလို့ VOA ကဆုတောင်းပေးပါတယ်။ဒီတစ်ပတ်တော့ခုနကတော့ရှင်တောင်းဆိုထားတဲ့ရှင်တန်ချင်းဆိုတဲ့တခြင်းလေးထုတ်လွှင့်ပေးခြင်းပါတယ်ရှင်။မြေကြီးနားကတခြင်းတောင်းဆိုထားတဲ့တော်ရရှင်ရဲ့စိတ်ကူးနဲ့လည်းကြိုက်မယ်ထင်ပါတယ်နော်။ဇော်ဝင်းထုတ်သီဆိုထားတဲ့ရှင်တန်ချင်းဆိုတဲ့တခြင်းလေးကိုဒီတေးတောင်းတဲ့သောရရှင်တွေရောတေးချစ် VOA သောရရှင်အားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
ချစ်တဲ့များနဲ့တို့ရဲ့နေရ ุเพลาะตวามเนาะ
ဇော်ဝင်းထော့ဒီဆိုထားတဲ့ဘရောမမယိုးနိုင်တဲ့အရှင်တန်ချင်းဆိုတဲ့တခြင်းနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသတင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ video ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ All of you are all I am never. Don't you out choose up me no. အဆွေများလွန်များဝေးရဲ့ never.
မေးသနာကျော်ရဲ့မြမပြီမှပေးစာများအစီအစဉ်ပဲဖြစ်ပါတယ်။အခုတော့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။သတင်းဆောင်ဆရာဦးစီသူအောင်မြင့်ကအချိန်နှောင်းမီမှချတဲ့88ရက်ဆုံးဖြတ်ချက်ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်မှာဆွေးနွေးတင်ပြမှာပါ။ VOA မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ
်။ဒီပြည်တွင်းနေနဲ့အတူအခုတလောခရဲရိုက်ခတ်သွားတဲ့ပြဿနာတစ်ခုကတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမတ်လောင်ရွေးချယ်မှုပြဿနာပါကိုမင်းကိုနိုင်ဦးဆောင်တဲ့88မျိုးဆက်ပွင့်လင်းအဖွဲ့စည်းကခေါင်းဆောင်နဲ့အဖွဲ့ဝင်အယောက်20လောက် NLD အလံအောက်ကနေရွေးကောက်ပွဲဝင်ဖို့စီရင်ပေးခဲ့ကြပါတယ်အဲ့ဒါလို့စီရင်ပေးထားရကနေကိုမြအေးစောစောစီစီနှုတ်ထွက်ခဲ့ပါတယ်နောက်ပိုင်း NLD ကကြေညာတဲ့အမတ်လောင်ခွင့်ပြုစီရင်မှာကိုပြုံးချိုတယောက်ပဲပါလာပြီး88အဖွဲ့ထိတ်တန်းခေါင်းဆောင်ကိုကိုကြီးနဲ့အခြားအဖွဲ့ဝင်တွေအားလုံးလူလူလောက်ပယ်ချခံခဲ့ရပါတယ် NLD ရဲ့ဒီဆုံးဖြတ်ချက်ဝေဘန်တန်နေစုညံသွားခဲ့ပြီး88ပွင့်လင်းအဖွဲ့စည်းအတွင်းမှာလည်းမကျေနပ်မှုများစွာဖြစ်ပေါ်ခဲ့တယ်လို့သိရပါတယ်။ခုဆို88ပွင့်လင်းအဖွဲ့စည်းကွန်ရက်များစုံညီတွဲဆောင်ပွဲတစ်ခုပြုလုပ်ပြီးသွားပါပြီ။အဲ့ဒီစီဝေးမှာသူတို့ဘာတွေဆုံးဖြတ်ချက်ချခဲ့ကြသလဲ။သူတို့ဆုံးဖြတ်ချက်အချိန်နှောင်းသွားလေပြီလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။1988ပြည်သူတွေရဲ့ဒီမိုကရေစီတောင်းဆိုဆန္ဒပြပွဲအပြီးအာဏာသိမ်းတက်လာတဲ့စစ်အစိုးရကိုတောက်လျှောက်အန်တုဆန့်ကျင်လာတဲ့အစုအဖွဲ့တွေထဲမှာ NLD နဲ့88မျိုးဆက်ចောင်းသားကောင်းဆောင်များအဖွဲ့ဟာအထင်ရှားဆုံးဖြစ်ပါတယ်။ကိုမင်းကိုနိုင်ကိုကိုကြီးကိုမြအေးကိုချင်မီတို့လိုចောင်းသားကောင်းဆောင်တွေရဲ့အလံမလဲတဲ့စိတ်ဓာတ်တွေကြောင့်ဆေးအာဏာရှင်တွေဟာနှစ်ရှည်ထောင်ဒဏ်အကြိမ်ကြိမ်ချမှတ်ခဲ့ပါတယ်။စစ်အစိုးရရဲ့ဆိုးရွားလာတဲ့ဖိနှိပ်အုပ်ချုပ်မှုကာလတစ်လျှောက်လုံးပြည်သူတွေရဲ့မျှော်လင့်ချက်ဟာဒေါအောင်ဆန်းစုကြည် NLD နဲ့88မျိုးဆက်ခေါင်းဆောင်တွေဖြစ်ခဲ့ပါတယ် NLD ပါတီအနေနဲ့ထက်မြက်မှုမရှိတဲ့ခေါင်းဆောင်မှုအောက်ကြာရောက်နေစဉ်ကာလတွေမှာတော့ပြည်သူလူထုဟာ88မျိုးဆက်ကြောင်းသားခေါင်းဆောင်တွေအပေါ်ပိုးပြီးမျှော်လင့်ချက်ထားခဲ့တဲ့ကာလတွေလည်းရှိခဲ့ပါတယ်2011ခုနှစ်မြန်မာနိုင်ငံမှာအစိုးရအပြောင်းလဲဖြစ်ပါတယ်အသစ်တက်လာတဲ့သမရဦးသိန်းစိတ်အစိုးရဟာ2008ဖွဲ့စည်းပုံကိုအခြေခံတဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ပါတယ်အဲ့ဒီအထက်မှာနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးပြီးလွတ်လွတ်လပ်လပ်နိုင်ငံရေးလုပ်ကိုင်ခွင့်ပေးတာလဲပါဝင်ခဲ့ပါတယ်။2012ခုနှစ်ဝင်းကျင်ရောက်တဲ့အခါအကျဉ်းတောင်ထဲမှာနှစ်ရှည်အကျဉ်းချခံထားရတဲ့88မျိုးဆက်ចောင်းသားခေါင်းဆောင်အားလုံးနီးပါးလွတ်မြောက်လာကြပြီးနိုင်ငံရေးဖြစ်စေလူမှုရေးဖြစ်စေလွတ်လပ်စွာလှုပ်ရှားခွင့်ရလာကြပါတယ်
။ဒေါ်ဆန်းစုကြည်လွတ်မြောက်လာပြီးနောက်ပိုင်း NLD ကတော့ပါတီကိုခိုင်မာအောင်တည်ဆောက်ပါတယ်။2012ဂျာပြတ်ရွေးကောက်ပွဲဝင်အမတ်နေရာ40ကျော်အနိုင်ရခဲ့ပါတယ်။ပြီးတော့လွှတ်တော်ထဲဝင်ရောက်ပြီးလွှတ်တော်နိုင်ငံရေးလုပ်ကိုင်ဆောင်ရွက်ကြပါတယ်ပြည်သူတွေစိတ်ဝင်စားနေကြတာကတော့88မျိုးဆက်ចောင်းသားခေါင်းဆောင်တွေရဲ့အစုအဖွဲ့ပါသူတို့တွေနိုင်ငံရေးပါတီထောင်ကြမလား NLD ပါတီတဲဝင်ပြီးနိုင်ငံရေးလုပ်ကြမလားဒါမှမဟုတ်ရင်တခြားပါတီလုပ်ကြအောင်မလဲဆိုတာပါပြည်သူတွေမျှော်ပေမဲ့မောတာပဲအဖတ်တင်ပါတယ်88မျိုးဆက်ចောင်းသားခေါင်းဆောင်တွေဟာပါတီထောင်နိုင်ငံရေးမလုပ်ကြသလိုဒေါန်ဆန်းစုကြည်ခေါင်းဆောင်နဲ့ NLD ပါတီတဲဝင်ပြီးပါတီရဲ့ဥဆောင်မှုခံယူတဲ့နိုင်ငံရေးသမားဘဝဖြတ်သန်းတာမျိုးလဲမလုပ်ကြပါဘူးဒီလိုနဲ့88မျိုးဆက်ပွင့်လင်းအဖွဲ့စည်းဆိုတာတည်ထောင်ပြီးလွှတ်တော်ပြင်ပနိုင်ငံရေးနဲ့လူမှုရေးကိစ္စတွေကိုဆောင်ရွက်ရင်းအချိန်တွေကိုတရွတ်ရွတ်ကုန်ဆုံးစေပါတယ်ဒါပေမဲ့88မျိုးဆက်ခေါင်းဆောင်တွေအဲ့လိုလုပ်တာကိုပြည်သူအများစုကတော့သိပြီးနားမလည်ကြပါဘူးဒါကြောင့်လဲသူတို့အနေနဲ့နိုင်ငံရေးကိုတိတိကျကျစောင့်ချပြီးမလုပ်ကြတော့ဘူးလားဆိုတဲ့မေးခွန်းမျိုးအများအမ်းမေးလေးရှိတာတွေ့ကြရပါတယ
်ဒီလိုနဲ့2015ရွေးကောက်ပွဲအကြိုကာလရောက်လာပါတယ်ဒီကြားတဲ့88မျိုးဆက်ပွင့်လင်းအဖွဲ့အစည်းကခေါင်းဆောင်နဲ့အဖွဲ့ဝင်တွေ NLD ပါတီအလံတော်အောက်ကနေရွေးကောက်ပွဲဝင်နိုင်ဖို့88အဖွဲ့နဲ့ NLD ပါတီခေါင်းဆောင်တွေတွေ့ဆုံဆွေးနွေးညှိနှိုင်းမှုတွေရှိခဲ့တယ်လို့သိရပါဗျ။အ အဲ့ဒီတွဲဆုံညှိနှိုင်းမှုရလဒ်တွေနဲ့ပတ်သက်ပြီးနှစ်ဖက်စလုံးကတရားဝင်ဘာမှထုတ်ပြန်တာတော့မရှိခဲ့ပါဘူးဒီနည်းနဲ့88ပွင့်လင်းအဖွဲ့အစည်းကဥက္ကုကိုကြီးအပါအဝင်ခေါင်းဆောင်နဲ့အဖွဲ့ဝင်20လောက် NLD ပါတီအလံအောက်ကနေအမတ်လောင်းဝင်ရွေးခံဖို့စီရင်တင်လိုက်ပြီးဆိုတဲ့သတင်းထွက်ပေါ်လာပါတော့တယ်တကယ်တော့88ပွင့်လင်းအဖွဲ့ခေါင်းဆောင်တွေအဖွဲ့ဝင်တွေအနေနဲ့NLD ပါတီအလံအောက်ကရွေးကောက်ပွဲဝင်မယ်ဆိုတာဟာ NLD ပါတီတဲကိုဝင်တာ NLD ပါတီရဲ့ဥဆောင်မှုခံယူလိုက်တာပဲဖြစ်ပါတယ်။အဲ့ဒီလိုသာရည်မှန်းချက်ရှိရမှန်ရင်ငကိုကာလအတော်ကြာကြာကလေးက NLD ပါတီတဲဝင်ရောက်ပြီးဒေါင်ဆန်းစုကြည်နဲ့ NLD ပါတီရဲ့ဥဆောင်မှုကိုခံယူပါတီကပေးတဲ့ကြာရတာဝန်ကိုထမ်းဆောင်ထားဖို့တင်ပါတယ်။အခုအဲ့လိုမရွေးချယ်ခဲ့တာကြောင့်88မျိုးဆက်တွေရဲ့ဆုံးဖြတ်ချက်တွေဟာပါတီတဲဝင်ပါတီဥဆောင်မှုခံယူမယ်ဆိုတာမျိုးထက်အမတ်ဖြစ်ချင်တဲ့ဆန္ဒကြောင့်စီရင်လာတင်ရတယ်ဆိုပြီးအတိတ်ပဲကောက်ယူနိုင်တဲ့အနေအထားရောက်သွားစေပါတယ်။အားလုံးသိကြပြီဖြစ်တဲ့အတိုင်းကိုပြုံးချိုတယောက်ကလွှဲရင်ကိုကိုကြီးနဲ့အခြား88အဖွဲ့ဝင်အားလုံးဟာ NLD ပါတီရဲ့အမတ်လောင်းတွေဖြစ်အရွေးချယ်မခံခဲ့ရပါဘူး။ဒီမှာလဲမေးစရာမေးခွန်းတစ်ခုရှိလာပါတယ်။အမတ်လောင်းဖြစ်အရွေးမခံရတဲ့88အဖွဲ့ဝင်တွေဘာလောက်ကြမှာလဲဆိုတာပါ။တဖက်မှာလည်း NLD ပါတီဝင်ဖြစ်လျှောက်လွှာတင်ထားပြပါပြီ။အမတ်လောင်းဖြစ်အရွေးချယ်မခံရတာနဲ့ NLD ပါတီဝင်ဖြစ်မခံယူတော့ဘဲကို့အဖွဲ့စီကိုပြန်သွားမယ်ဆိုရင် NLD ခေါင်းဆောင်တွေနဲ့အဖွဲ့ဝင်တွေရဲ့အမြင်လဲကောင်းနိုင်မှာမဟုတ်ပါဘူး
။ဒါနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ကိုယ်တိုင်ကကိုယ်စလဲလောင်းအဖြစ်သတ်မှတ်မခံရတဲ့ပုံကိုယ်ရဲ့စိတ်နေစိတ်ထားတွေကမကြမီပေါ်လာပါတော့မယ်။ကို့အတွက်ပထမလားအဖွဲ့ချုပ်အတွက်ပထမလားဆိုတာအတိလင်းတွေ့မြင်နိုင်တော့မှာပါဆိုပြီးကြိုတင်မေးခွန်းထုတ်ထားပြီးသားလဲဖြစ်နေပါတယ်တကယ်လဲအမတ်လောင်းအဖြစ်ရွေးချယ်မခံရတဲ့88အဖွဲ့ဝင်တွေဟာသူ့မိခင်အဖွဲ့စည်းကိုပြန်သွားကြပြီးနောင်ရွေးကောက်ပွဲအပြီးကာလလောက်မှာနိုင်ငံရေးပါတီသစ်တစ်ခုတည်ထောင်မှုဆွေးနွေးနေကြပါပြီဘယ်လိုပဲဖြစ်ဖြစ်88အဖွဲ့ရဲ့ပါတီထောင်မဲ့ဆုံးဖြတ်ချက်ဟာခုလိုသူတို့နဲ့ NLD အဖူးထစ်တွေဖြစ်ပြီးမှချတဲ့ဆုံးဖြတ်ချက်မှုအများကြီးအချိန်နှောင်းခဲ့ပြီဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
သတင်းသားဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာပါခင်ဗျာ
ယူကော့ဘွဲရဲ့ဂျင်ဘာဘူလာပိုင်းမဲ့လူတော့တဲ့အချိန်မှာမြန်မာတနိုင်ငံလုံးနီးပါးရေဘေးဒဏ်ကြီးကျယ်ခံနေရပါတယ်ရေဘေးကြောင့်ယူကော့ဘွဲအပေါ်ဘယ်လိုအကျိုးဆက်တွေရိုက်ခတ်လာနိုင်ပါသလဲရေဘေးဒုက္ခကနေနလန်ထူဖို့ကြိုးစားနေကြရတဲ့မဲဆန္ဒရှင်လူတို့မဲပေးနိုင်မဲ့လွတ်လပ်မျှတတဲ့ရွေးကောက်ပွဲဖြစ်လာဖို့ဆိုရင်ဘာတွေပြင်ဆင်ထားဖို့လိုမလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါ။အဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။နာမည်အင်္ဂါည VOA ဒိုင်းရက်ဤလေလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ကဘာတလွားထူးခြားဆန်းများတဲ့အစီအစဉ်အလှည့်ရောက်ပါပြီ။ကိုအောင်နဲ့မတ်ခင်ဖြူထွေးတို့ကပြောပြကြမှာပါ။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အင်ပီရီယယ်ကမ်းခြေမှာဆယ်ကြိမ်မြောက်ခွေးရေလိုင်းစီးပိုင်ပွဲကိုကျင်းပခဲ့ပါတယ်။ခွေးအကြီးအသေးအလက်တန်းပြိုင်ပွဲမျိုးစုံကျင်းပခဲ့ပြီးတော့ခွေးစုစုပေါင်း50ကျော်ပါဝင်ခဲ့ကြပါတယ်။ခွေးတွေရဲ့ကြံ့ကျင်မှုဘလောက်ကြာကြာစီးနိုင်တယ်လဲနဲ့ဘလောက်မကြောက်မရွံ့စီးနိုင်တယ်လဲဆိုတဲ့အပေါ်မူတည်ပြီး professional ရေလိုင်းစီးသူတွေကအနိုင်ရှုံးကိုဆုံးဖြတ်ပေးတာပါ။သူခွေးကလေးအဘီဟာငငယ်လေးကလေးကလေ့ကျင့်ခဲ့တာပါလို့အလက်တန်းပြိုင်ပွဲမှာအနိုင်ရခဲ့တဲ့ခွေးပိုင်ရှင်ကပြောပါတယ်။အခုလိုပွဲမှာကောက်ခံရရှိတဲ့ငွေကြေးတွေကိုဆန်ဒီယေဂိုတရိတ်ဆန်စောင့်ရှောက်ရေးအသင်းနဲ့တရိတ်ဆန်များကိုနှိမ့်ဆက်ညှိပန်းခြင်းကကာကွယ်စောင့်ရှောက်ရေးအဖွဲ့တွေကိုလှူဒါန်းမှာဖြစ်ပါတယ
်။ထိုင်းရဲရရှိတွေ Breakdance ကတဲ့ဗီဒီယိုဟာနာမည်ကြီးသွားပြီးတော့ YouTube Internet စာမျက်နှာကြည့်ရှုသူတသန်းကျော်ရှိသွားပါပြီ။သူတို့ဟာထိုင်းတက်မတော်ရဲ့အားကစားပွဲတော်ကျင်းပတဲ့နေ့မှာနှစ်စဉ်ကပြဖျော်ဖြေကြတာပါဖွင့်ပွဲခန်းနားမှာဖျော်ဖြေခဲ့တာဖြစ်ပြီးတော့တခြားတက်ဖွဲ့တွေဖြစ်တဲ့ကြီးတက်ရေတက်နဲ့လီတက်တို့ကလည်းအသီးသီးပါဝင်ရှင်ပြိုင်ခဲ့ကြပါတယ် The Mission Impossible ရုပ်ရှင်ရဲ့အဓိကဇာတ်ဝင်တခြင်းတန်စင်နဲ့မ Maroon 52 ရဲ့တခြင်းနဲ့ Braden's အကကပြတဲ့အခါမှာတော့ရုံလုံးကျုပ်ဝဝကွယ်အားပေးခဲ့ကြပါတယ်။ခုလိုအားကစားပွဲမှာလက်ဝဲပွဲကနေဖန်ဆင်းလို့ဓာရီရှင်ပြိုင်ပွဲတွေပါဝင်တဲ့အတွက်ပြီးခဲ့တဲ့သတင်းပတ်တုန်းကလမ်းတွေပေါ်မှာရဲတွေမတွေ့ခဲ့ရင်တော့အားကစားပြိုင်ပွဲဝင်နေတယ်လို့ယူဆနိုင်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုအီလီနိုက်ပြည်နယ်အလဲပိုင်းမှာ Sky Diver ကောင်းငင်ကနေဒိုင်ဗင်ထိုးသူ164ယောက်ဟာလေယာဉ်ပြန်ပေါ်ကနေခုန်ချပြီးတနာရီကိုမိုင်240နှုန်းနဲ့ကျဆင်းနေတဲ့အချိန်မှာအားလုံးစုပေါင်းပြီးပုံစံတစ်မျိုးထွက်အောင်လုပ်ပြခဲ့ကြပါတယ်။ပြီးခဲ့တဲ့2012ခုနှစ်ကတင်ထားခဲ့တဲ့138ယောက်ပါဝင်တဲ့စံချိန်ကိုချိုးနိုင်လိုက်တာပါ။စက္ကန့်ပိုင်းအတွင်းမြေကြီးပေါ်မှာကျခင်မှာပန်းပွင့်အကြီးကြီးပုံစံလုပ်ပြခဲ့ကြပြီးတဲ့နောက်လေထိဖွင့်ပြီးဆင်းခဲ့ကြတာပါ။အခုလိုလှုပ်ဖို့ကတော်တော့ကိုမလွယ်ပါဘူးစပိန်ဩစတြေးလျနဲ့အမေရိကန်ပြည်အောင်စုတဝမ်းကကျွမ်းကျင်တဲ့ Sky Diver တွေကမှထူးချွန်တဲ့သူတွေကိုရွေးပြီးလေယာဉ်ခုနှစ်စီးကသူတို့အားလုံးကိုနေရာအတိအကျအမြင့်ပေအတိအကျအချိန်အတိအကျချပေးရတာပါအမြင့်ပေ 19,900 အယောက်မှာတော့လေထီးဖွင့်ခဲ့ကြပါတယ်ဒီစံချိန်မှတ်တမ်းဟာအောက်ဖက်အပေါ်ဘက်နဲ့ဘေးဘက်ကလိုက်ပါလာတဲ့ဗီဒီယိုမှတ်တမ်းတင်တဲ့သူတွေမပါရင်တက်သေးမရှိတဲ့အတွက်မြေကြီးပေါ်ကစောင့်နေတဲ့ဒိုင်လူကြီးရဲ့အနေနဲ့ဘလို့မှစံချိန်ကျိုးမကျိုးသိနိုင်မှာမဟုတ်ပါဘူးခင်ဗျာ
ဘရာဇီးနိုင်ငံဆောက်ပါလိုမြို့မှာနှစ်စဉ်ကျင်းပနေကြဖြစ်တဲ့၅ချိန်မြောက်တင်ပါအလှပြိုင်ပွဲ Miss Bam Bam ပွဲကျင်းပခဲ့ပါတယ်ဆောက်ပါလိုမြို့လေကောင်လူစီကားရာ Avenida Paulista လမ်းတစ်လျှောက်မှာဘရာဇီးအလံအယောင်ဘီကနီအဝါနဲ့အစိမ့်ကိုဝစ်ပြီးတော့လမ်းလျှောက်ပြတဲ့ပြိုင်ပွဲဝင်သူတွေကြောင့်ရင်အသွားအလာတွေရတန်ကုန်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းယထာပူတာတခုမှလမ်းလျှောက်ပြခဲ့တဲ့အတွက်လမ်းပိတ်ဆို့မှုတွေဖြစ်ခဲ့ပါသေးတယ်။လူအယောက်900လောက်ဝင်ပြိုင်ကြတဲ့ဒီပွဲမှာ28ယောက်ကိုစကားတင်ရွေးချယ်ခဲ့ပြီးလာမယ့်နိုဝင်ဘာလနောက်ဆုံးအစ်စ်ပြိုင်ပွဲကျရင်တဘာဝအတင်မအလှကိုလှုပ်ပြမယ်အလှဆုံးတင်ပါပိုင်ရှင်15ယောက်ကိုအများပြည်သူကမဲပေးရွေးချယ်ကြမှာဖြစ်ပါတယ်။ဒီနှစ်ပြိုင်ပွဲစည်းကမ်းတွေအရပြိုင်ပွဲဝင်သူတွေအနေနဲ့ခွဲစိတ်ပြင်ဆင်မှုတွေမလုပ်ထားဘူးဒါမှမဟုတ်ဆေးဝါးတွေမတုံးဆွဲထားဘူးဆိုတာကိုသတိပြကြရမှာပါ။တင်ပါအလှဟာဘရာဇီးနိုင်ငံမှာအထူးဂုဏ်ယူပွဲရာဖြစ်ပြီးတော့ကန်နီဗယ်ပွဲတော်မှာဆင်နွှဲကြတဲ့အလှမယ်တွေအနေနဲ့သူတို့ရဲ့တင်မတွေကိုအာမခံထားတယ်လို့သတင်းတွေထွက်ခဲ့ပူပါရယ်ရှင
်။ကမ္ဘာတစ်လောထူးခြားအဆန်းများအစီအစဉ်ကိုတင်ဆက်ခဲ့တာပါခင်ဗျာဒီကနေ့ညနေ 6:00 ခွဲနဲ့ 9:00 အထိ VOA အစီအစဉ်တွေကိုလိုင်းတို16925တို့ကနေဖမ်းယူနားဆင်နေပါတယ်အခုတော့နိုင်ငံတကာသတင်းချင်းညွတ်ကိုကိုစံမိုးဝေကပြောပြပါမယ
်ဆီးရီးယားနဲ့အီရတ်နိုင်ငံအတွင်းအတွင်းမှာရှိတဲ့ IS Islamic စစ်သွေးကြွတွေပေါ်ညံပေါင်းတပ်ဖွဲ့တွေကလေကြောင်းကတိုက်ခိုက်မှုတွေပြုလုပ်နေတာနဲ့အတူတူရကီလေကြောင်းပိုင်းတဲ့အတွင်းအမေရိကန် F-16 တိုက်လေယာဉ်တွေချထားလိုက်တယ်ဆိုပြီးတော့အမေရိကန်စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲတူရကီလေတပ်ကလည်းအဲစစ်သွေးကြွတွေနဲ့ခတ်ခွဲထွက်ရေးအုပ်စုတွေကိုပြီးလေကြောင်းကနေတိုက်ခိုက်မှုတွေပြုလုပ်နေတာပါ။အီရန်နိုင်ငံမှာအခရီးလိုက်စားမှုလျှော့ချဖို့နဲ့အစိုးရအုပ်ချုပ်ရေးပိုင်းပုံမထိရောက်စေဖို့အတွက်ပြည်ပြင်ပြောင်းလဲမှုတွေဆွေးနွေးနေတဲ့အထက်ကတစ်ခုအနေနဲ့ဒုတိယသမ္မတနဲ့လက်ထပ်ဝန်ကြီးချုပ်ယာရူးတွေကိုဖျက်ပစ်ဖို့အတွက်အီရန်ဝန်ကြီးချုပ်ကနေပြီးတော့အဆိုပြုခဲ့ပါတယ်အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ထိန်းချုပ်ရေးအတွက်ပြုလုပ်ထားတဲ့သဘောတူညီချက်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအတွင်းနိုင်ငံရေးအရာစောဒကတက်မှုတွေနဲ့အီရန်နိုင်ငံအတွင်းကထိကပားရည်ပွားပြောဆိုနေမှုတွေပေါ်သမ္မတဥဘာမားကအရေးမကြီးတဲ့ပုံနဲ့တုံ့ပြန်လိုက်ပါတယ်အမေရိကန်သမ္မတကသူ့ရဲ့နေထိုင်ကိုတနက်ပြန်ချိန်ထားတဲ့ပုံမျိုးနဲ့ပုံတစ်ခုကိုအီရန်ဘာသာရေးခေါင်းဆောင်ကြီးအယာတိုလာခုကာမီနီက Twitter ကွန်ရက်ပေါ်မှာတင်ခဲ့တာကိုသမ္မတဥဘာမားကအရေးမကြီးတဲ့ပုံစံမျိုးနဲ့ CNN ရုပ်သံဌာနနဲ့မေးမြန်းကမှပြောဆိုခဲ့ပါတယ်
ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုဥဆံမိုးဝေပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်နှင့် engineer ကတော့ Aiden Utku ဖြစ်ပါတယ်ဒီကနေ့မနေ့ VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6:00-9:00အထိ line meter 30.40-48.50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သတင်းရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.